Welcome to the Voice of America in Burmese.
မင်္ဂလာညစမသောတာရှင်များရှင် View American တက်ကနေ2024ခုနှစ်စက်တင်ဘာလ10ရက်အင်္ဂါညပိုင်း View မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိ American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ထုံးလင်းပေးနေပါပြီရှင် View Radio အစီအစဉ်တွေကိုလိုင်းတူမီတာ3252တို့ဖြင့်လိုင်းလက်မီတာ190တို့ကနေတိုက်ရိုက်နားဆင်နိုင်ပါတယ်ဒီနေ့ညအတွက်အစီအစဉ်တွေကိုတော့ကျွန်မအလီမာကအစီအစဉ်မူဖြစ်တောင်းယူတင်ဆက်ပေးတော့မှာပါရှင်
မင်္ဂလာညချမ်းမသောတာရှင်များရှင်ကျွန်မခင်လေးပါဒီညအတွက်ထိတ်တန့်ရောက်သတင်းတွေကိုအလိမ္မာနဲ့တူပြပြပေးသွားပါမယ်ဒီညမှာထူးခြားတဲ့သတင်းတွေကတော့လူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီပေးနေတဲ့နေရာကိုအစ္စရေးကမစ်ဆိုင်းဒုံးနဲ့တိုက်ခိုက်ခဲ့ပါတယ်မြန်မာနိုင်ငံမှာလူသားချင်းစာနာမှုအကူအညီတွေအရေးပေါ်လိုအပ်နေတဲ့အကြောင်းနိုင်ငံတကာတက်ချင်နေအတင်းကြီးကပြောလိုက်ပါတယ်ဆိုတဲ့ထိတ်တန့်ရောက်သတင်းတွေကိုပြပြပေးသွားပါမယ်ရှင
်ဟုတ်ကဲ့ပါရှင်ဒီလိုထိတ်တန့်ရောက်သတင်းတွေနားဆင်အပြီးမှာတော့ဒီကလေးညနားဆင်ရမယ့်အထက်မှာစစ်ကောင်စီရဲ့လေကြောင်းတိုက်ခတ်မှုကြောင့်မောင်တော်မှာအကျဉ်းသား50ကျော်သေဆုံးခဲ့တဲ့အကြောင်းအေးအဖွဲ့သတင်းထုတ်ပြန်ပါတယ်
စိတ်ကုန်စီကဂျက်ဖန်တန်းနဲ့လာပိတ်လို့နေပြီခေဖန်ခံထားတဲ့စိတ်ကုန်စီတက်ဖို့ဝန်တီးဒါပိတ်ကမူဆလွန်လာနိုင်ကြပြီဒီကိုချောက်ထော်ရဲ့အချောက်ခန့်ကိုနေပြီခေအဲကြာတော့ပေါက်ခွဲကားဆိုဖိတ်ပါတယ
်အေးတာဝန်ရှိသူတူကပြောပြသွားတာပါဒီအကြောင်းသတင်းအပြည့်စုံကိုတော့နောက်ပိုင်းမှာနားဆင်ရပါမယ်ဒီသတင်းနဲ့အတူရှမ်းပြည်နယ်မြောက်ပိုင်းနောင်ချုံမှာစစ်ကောင်စီနဲ့ DNLA ပူးပေါင်းတပ်တွေတိုက်ပွဲပြင်းထန်နေတာအပါအဝင်ကချင်ပြည်နယ်ဖားကန်ဒေသကတိုက်ပွဲတွေကြောင့်ဒေသခံ10ဦးထပ်မံတေဆုံးခဲ့တာဒီလိုနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့သတင်းဆောင်မတွေကိုနားဆင်ရမှာပါဒါရီနဲ့အတူတော့အင်္ဂါညတိုင်းတိဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေကိုလည်းနားဆင်ရဖို့ရှိပါတယ်ဒါတွေကိုမတင်ဆက်ပေးခင်မှာအခုရင်းဆုံးထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မက်ခင်လေးနဲ့အတူပြောပြပေးသွားမှာပါရှင်
ကန်စာကမ်းမြောက်ဒေတာတောင်ပိုင်းမှာရှိတဲ့လူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေပေးနေတဲ့နေရာတစ်ခုကိုအစ္စရေးကမစ်ဆိုင်းဒုံးနဲ့တိုက်ခိုက်ခဲ့တဲ့အတွက်အနည်းဆုံးလူပေါင်း40လောက်သေဆုံးပြီး60ကျော်ဒဏ်ရာရခဲ့တယ်လို့အရေးပေါ်အကူအညီရေးဝန်ထမ်းတွေကပြောပါတယ်တိုက်ခိုက်ခံရတဲ့နေရာမှာပရိပက္ခတွေကနေလွတ်မြောက်ဖို့အတွက်ထွက်ပြေးလာတဲ့ပါလက်စတိုင်းအများအပြားနေထိုင်နေကြတာလည်းဖြစ်ပါတယ်လူသားချင်းစာနာထောက်ထားမှုဆိုမှတိုက်ခိုက်မှုကြောင့်အသေးအပြောက်စည်ရင်အတိအကျမသိရသေးပေမဲ့ဟာမတ်စ်အဖွဲ့တွေခိုးလုံနေတဲ့အတွက်တိုက်ခိုက်တာလို့အစ္စရေးဘက်ကအပြစ်ဖို့ခဲ့ပါတယ်အစ္စရေးစစ်တပ်ကတော့ပြီးခဲ့တဲ့နှစ်အောက်တိုဘာလမှာအစ္စရေးကိုတိုက်ခိုက်မှုမှာပါဝင်ခဲ့တဲ့အကြီးတန်းစစ်သွေးကြွတွေအများအပြားကိုထိမှန်ခဲ့ကြောင်းပြောထားပါတယ်ဟာမတ်စ်အဖွဲ့ရဲ့ထုတ်ပြန်ချက်ထဲမှာတော့ဒီတိုက်ခိုက်ရေးသမားတွေအဲ့ဒီနေရာမှာရှိမနေဘူးလို့ညင်းဆိုထားပါတယ်ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကလည်းအပြစ်ခတ်ရစေးလုပ်ငန်းမှန်သမျှကိုကုလသမဂ္ဂအနေနဲ့ပံ့ပိုးကူညီပေးသွားမှာဖြစ်ပေမဲ့အစ္စရေးကတော့ကုလသမဂ္ဂအနေနဲ့ပုံမကျေပြန့်တဲ့နယ်ပယ်တွေမှာပါဝင်ပတ်သက်လာမှာကိုလိုလားမယ်မထင်ဘူးလို့ပြောထားပါတယ်
ရုရှားနိုင်ငံအနောက်ဘက်ခြမ်းဒေသတွေကိုပြစ်မှတ်ထားပြီးတော့မနေ့ညကယူကရိန်းကိုပစ်လိုက်တဲ့ drone 144ခုကိုပစ်ချနိုင်ခဲ့တယ်လို့ရုရှားစစ်တပ်ကပြောပါတယ်။မော်စကိုဒေသမှာယူကရိန်း drone 20ကိုလေကြောင်းရန်ကားခွေရေးစနစ်ကပစ်ချခဲ့ကြောင်းဒေသခံအုပ်ချုပ်ရေးမှူးကပြောကြားလိုက်ပြီးတော့တိုက်ခတ်မှုကြောင့်လူဘာစီနဲ့ယာမတ်စကိုယီအရက်တွေမှာစိုင်းတွေနဲ့အဆောက်အဦတွေပျက်စီးခဲ့တယ်လို့လည်းပြောပါတယ်။တိုက်ခတ်မှုကြောင့်အ ਨੇ ဆုံးလူတအူးသေဆုံးပြီးတော့3ဦးဒဏ်ရာရခဲ့ကြောင်းလဲ Telegram လူမှုကွန်ရက်မှာပြောခဲ့တာပါယူကရိန်းကိုပစ်လိုက်တဲ့ drone တွေထဲကအများစုဖြစ်တဲ့82ခုကိုယူကရိန်းရုရှားနယ်စပ် Bryansk data မှာပစ်ချခဲ့တာဖြစ်ပေမဲ့ထိခိုက်ပျက်စီးမှုမရှိဘူးလို့လဲတာဝန်ရှိသူတွေကပြောပါတယ်တခြားဒေသခုနှစ်ခုမှာလဲယူကရိန်း drone တွေကိုပစ်ချနိုင်ခဲ့ပြီးတော့နေရာအများစုမှာထိခိုက်ဒဏ်ရာရသူမရှိဘူးလို့လဲအုပ်ချုပ်ရေးမှူးတွေက Telegram လူမှုကွန်ရက်မှာရေးသားပါတယ်ရှင်
တရုတ်နဲ့အမေရိကန်နိုင်ငံကြားမှာပထမဆုံးအကြိမ်ဖြစ်စစ်ဘက်ဆိုင်ရာထိတ်တန့်တာဝန်ရှိသူတွေရဲ့ဆွေးနွေးပွဲကိုကျင်းပခဲ့ကြောင်းတရုတ်အာဏာပိုင်တွေကပြောပါရတယ်။တောင်တရုတ်ပင်လယ်လိုအငင်းပွားစရာဖြစ်နေတဲ့ဒေသတွေမှာစီးရီးယားဆက်ဆံမှုတွေကိုတည်ငြိမ်စေရန်နဲ့နားလည်မှုလွဲမှားတာတွေကိုရှောင်ရှားနိုင်မှုအတွက်ရည်ရွယ်ပြီးတော့အခုလိုဆွေးနွေးပွဲကျင်းပတာလည်းဖြစ်ပါရတယ်။အမေရိကန်ရေတပ် Indo-Pacific ဌာနချုပ်အကြီးအကဲဖြစ်တဲ့ရေတပ်ဗိုလ်ချုပ်ကြီးဆမ်ပါဘရိုကတရုတ်ပြည်သူ့လွတ်မြောက်ရေးတပ်မတော် PLA တောင်ပိုင်းဒေသကုကဲမှုစစ်ဌာနချုပ်ရေတပ်ဗိုလ်ချုပ်ဝူရန်နန်နဲ့အွန်လိုင်းကနေတွေ့ဆုံဆွေးနွေးခဲ့တာပါတရုတ်ကာကွယ်ဝင်ကြီးဌာနကတော့နှစ်နိုင်ငံစလုံးအတွက်စိုးရိမ်စရာကိစ္စရပ်တွေပေါ်နက်နက်ရှိုင်းရှိုင်းအမြင်ချင်းဖလှယ်ခဲ့ကြတယ်လို့ပြောပါရယ်အမေရိကန် Indo-Pacific စစ်ဌာနချုပ်ရဲ့ထုတ်ပြန်ချက်မှာတော့တောင်တရုတ်ပင်လယ်ပြင်နဲ့အနီးဝန်းကျင်တွေမှာပုံမပြင်းထန်တဲ့နီးပြူဟာတွေအပါအဝင်အန္တရာယ်ရှိနိုင်တဲ့အတင်းအကျပ်ဖိအားပေးမှုတွေကိုရှောင်ရှားနိုင်ရေးအတွက်အမေရိကန်ရေတပ်ဗိုလ်ချုပ်ကြီးပါဘရိုကတရုတ်စစ်တပ်ကိုတိုက်တွန်းခဲ့တယ်လို့ဖော်ပြထားပါရယ်ရှင်
နိုဝင်ဘာလ5ရက်နေ့ကျင်းပမယ်တမရရေကောက်ပွဲအတွက်အရေးပါတဲ့မဲဆွယ်စီယုံရေးလို့သတ်မှတ်ထားကြတဲ့ဒီမိုကရက်တစ်ပါတီတမရလောင ်ကမလာဟဲရစ်နဲ့ရီပါဘလစ်ကန်ပါတီသမ္မတလောင်းဒေါ်နယ်ထရမ့်တို့နှစ်ဦးဟာဒေသစံတော်ချိန်ဒီကနေ့စက်တင်ဘာလ10ရက်နေ့ညမှာစကားဆစ်ထိုးကြတော့မှာပါသူတို့နှစ်ဦးဟာတဦးနဲ့တဦးလူချင်းမတွေ့ကြဘူးဒါလို့ဖုန်းနဲ့တောင်စကားမပြောဘူးကြပါပဲဒီကနေ့ညမှာတော့ပန်ဆီဗီးနီးယားပြည်နယ်ဖီလာဒဲဖီးယားမြို့က Constitution Center မှာတဦးနဲ့တဦးမလှမ်းမကပ်မှာရပ်ပြီးတော့စကားဆစ်ထိုးကြမှာဖြစ်ပါတယ်မိနစ်60ကြာမဲ့ဒီစကားဆစ်ထိုးပွဲမှာ ABC ရုပ်သံသတင်းဌာနကဒေးဗစ်မြူယားနဲ့လင်စီဒေးဗစ်တို့နှစ်ဦးရဲ့မိကွန်းတွေကိုဖြေကြားရင်ကိုယ်စလဲလောင်းနှစ်ဦးဟာတဦးကိုတဦးအပြန်လန်ထိုးနှက်တိုက်ခတ်ကြမှာဖြစ်ပါတယ်ကိုယ်စလေလောင်းနှစ်ဦးရဲ့တခုတည်းသောစကားစစ်ထိုးပွဲဖြစ်မဲ့ဒီအစီအစဉ်ကိုအမေရိကန်ပြည်သူအများပြားကလည်းရုပ်သံကနေစောင့်ကြည့်ကြမှာဖြစ်ပါတယ်။ဒီစကားစစ်ထိုးပွဲဟာရွေးကောက်ပွဲမတိုင်ခင်သတင်းရှစ်ပတ်အလိုမှာပြုလုပ်တာဖြစ်ပေမဲ့ကြိုတင်မဲပေးမှုတွေကတော့ပြည်내တချို့မှာမကြခင်ရပ်ပိုင်းအတွင်းစတော့မှာပါရှင်။
VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုင်းလိုင်းမီတာ190 kHz 1505ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
အင်္ဂါညရဲ့ထိတ်တန့်ရောက်သတင်းတွေကိုဆက်လက်တင်ဆက်ပေးနေပါတယ်ရှင်မြန်မာနိုင်ငံတွင်လက်နက်ကိုင်ပြည်ပခါတွေကြားအိုးအိမ်ဆွန့်ခွာထွက်ပြေးနေရသူတွေအတွက်အခြေခံကျန်းမာရေးစောင့်ရှောက်မှုနဲ့စားနပ်ရိက္ခာအပါအဝင်လူသားချင်းစာနာမှုအကူအညီတွေအရေးပေါ်လိုအပ်နေကြောင်း ICRC နိုင်ငံတကာကြက်ချီနေအသင်းကြီးဥက္ကဋ္ဌကပြောလိုက်ပါတယ် ICRC ရဲ့အကြီးအကဲဟာစက်တင်ဘာ5ရက်နေ့ကနေ9ရက်နေ့ထိသွားခဲ့တဲ့မြန်မာနိုင်ငံခီးစဉ်အတွင်းမှာလက်နက်ကိုင်တိုက်ပွဲတွေကြားထောင်တောင်းချီတဲ့လူတွေစိုးရိမ်ထိတ်လန့်နေရသလိုတန့်ရှင်းတဲ့ရေနဲ့မိန်လာစနစ်မရှိတဲ့နေရာတွေမှာစေဝါနဲ့အစားအစာမရှိအဝတ်တထည်ကိုတစ်ခုနဲ့ရရပစ္စည်းဆွဲပြီးတော့ထွက်ပြေးပုန်းရှောင်နေရတဲ့အကြောင်းလဲဒီနေ့ရေဆွဲနဲ့သတင်းထုတ်ပြန်ထားပါတယ်။ဒါအပြင်သူဟာရခိုင်ပြည်နယ်တွင်းကပြည်သူတွေရဲ့လူသားချင်းစာနာမှုအကူအညီလိုအပ်နေတဲ့အခြေအနေတွေကိုလည်းတွားရောက်ကြည့်ရှုခဲ့ပါသေးတယ်။အရဲသားတွေနေထိုင်တဲ့နေရာတွေမှာပြင်းထန်ပြီးပောက်ကွဲစေတဲ့လက်နက်တွေအသုံးပြုတိုက်ခိုက်နေတဲ့အတွက်ကြောင့်ပြည်သူတွေစိုးရိမ်ကြောက်လန့်နေတာအခြေခံစားကုန်တည်ယူခွင့်နဲ့သွာလာခွင့်တွေကိုပိတ်ပင်ကန့်သက်ထားတာတွေစတာတွေကိုလည်းထောက်ပြပြောဆိုထားပါတယ်ခီးစဉ်မှာစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့တွေ့ဆုံခဲ့ပြီးတော့ ICRC ရဲ့အခမ်းကဏ္ဍနဲ့ပြည်ပခတွေကြားမှာဗမ်းမလိုက်ပဲလိုအပ်နေသူတွေကိုအကူအညီပေးနိုင်ရည်ရည်မှန်းချက်တွေကိုလည်းရှင်းပြခဲ့တယ်လို့သတင်းထုတ်ပြန်ထားပါတယ်ရှင်
ထိုင်းနိုင်ငံဆူရတ်ထာနီခိုင်ဘန်ကောမြို့နယ်အတွင်းမှာဖွင့်ထားတဲ့မြန်မာရွှေပြောင်းကလေးငယ်တွေရဲ့မြစ်တာရိတ်တင်ကြားရေးစင်တာတွေကိုပိတ်ပစ်လိုက်တာဟာကျောင်းသူကျောင်းသားတွေကိုထိုင်းစာတင်ကျောင်းတွေကိုပို့ပေးဖို့အကြိမ်ကြိမ်တောင်းဆိုခဲ့တာကိုပြက်ကွက်ခဲ့တဲ့အတွက်ဖြစ်တဲ့ဆိုပြီးတော့ဆူရတ်ထာနီခိုင်ပညာရေးဌာနကပြန်လည်ဖြေရှင်းပါတယ်စက်တင်ဘာလ၄ရက်နေ့ကစပြီးတော့ဒီကျောင်းကိုပိတ်လိုက်တဲ့အတွက်မြန်မာကလေးငယ်2000လောက်ကျောင်းတက်နေစေအခြေအနေမှာပညာရေးဒပိုင်းတစနဲ့ရက်ဆိုင်လိုက်ရသလိုမြန်မာစာတင်နဲ့တခြားစင်တာ50လောက်အားလုံးကိုပိတ်ပစ်ဖို့ဆူရတ်ထာနီခရပညာရေးဌာနကအမိန့်ထုတ်ထားတာပါထိုင်းနိုင်ငံအမျိုးသားလူအခွင့်အရေးကော်မတီ NHRC ကအခုလိုရွှေပြောင်းကလေးငယ်တွေရဲ့ကျောင်းပိတ်ပစ်လိုက်တဲ့အပေါ်စိုးရိမ်တဲ့အကြောင်းကြေညာချက်ထုတ်ပြန်တယ်လို့ကလေးတွေဆက်ပြီးတော့ပညာသင်ကြားနိုင်ခွင့်ရှိအောင်စီစဉ်ပေးဖို့ထိုင်းအစိုးရကိုတောင်းဆိုထားပါတယ်။မြစ်တာရိတ်သင်ကြားရေးစင်တာတွေဟာတရားမဝင်ဖွင့်လှစ်ထားတာဖြစ်ပြီးတော့ဒီစင်တာမှာသင်တဲ့ကျောင်းသူကျောင်းသားတွေကိုထိုင်းပုပ်ပလီကနဲ့အစိုးရကျောင်း900ကျော်မှသင်နိုင်အောင်ညှိနှိုင်းပေးမယ်လို့လည်းဆူရတ်ထာနီခရိုင်ပညာရေးဌာနအကြီးအကဲချုပ်ဒီစာတာကန်ကပြောဆိုတာကိုဒီကနေ့ထုတ်ဘန်ကောက်ပို့သတင်းစာမှာရေးသားပါတယ်ရှင
်။ပုံဟင်းမင်းကြီးဖရန်စစ်ရဲ့အာရှ၄နိုင်ငံခီးစဉ်မှာနောက်ဆုံးနိုင်ငံဖြစ်အာရှရဲ့ဗန်နိုင်းအင်အားကြီးတဲ့နိုင်ငံဖြစ်တဲ့စင်ကာပူနိုင်ငံကိုဗိုလ်တုံးနေမှာရောက်ရှိမှာဖြစ်ပါတယ်။၁၇ရက်ကြာဒီခီးစဉ်ရဲ့အစောပိုင်းမှာအင်ဒိုနီးရှားပပူဝါနယူဂီနီနဲ့အရှေ့တီမောနိုင်ငံတွေကိုတွားရောက်ခဲ့တာဖြစ်ပြီးတော့အသက်89နှစ်ရှိပြီဖြစ်တဲ့ပုံဟင်းမင်းကြီးအတွက်တော့ဒီခီးစဉ်ဟာအရှေ့ကြာဆုံးခီးစဉ်လည်းဖြစ်ပါတယ်။ကွယ်လွန်သူပုံဟန်းမင်းကြီးဒုတိယမြောက်ဂျွန်ဖောရဲ့1986ခုနှစ်က9နှစ်ကြာစင်ကာပူမှာရန်နာဘူးတဲ့ခီးစဉ်ပြီးရင်တော့ဒီပုံဟန်းမင်းကြီးဖရန်စစ်ရဲ့အခုခီးစဉ်ဟာစင်ကာပူနိုင်ငံအတွက်တော့ဒုတိယမြောက်ခီးစဉ်ဖြစ်ပါတယ်။ဂျာတာပရီနီမှာတော့စင်ကာပူဝန်ကြီးချုပ်လော်ရန့်စ်ဝေါင်းနဲ့တမရတာမန်ရှမာနန်တို့နဲ့တွေ့ဆုံသွားမှာဖြစ်တယ်လို့စင်ကာပူနိုင်ငံအမျိုးသားတက္ကသိုလ်မှာတော့အစိုးရတာဝန်ရှိသူတွေအရက်ဖတ်အဖွဲ့အစည်းတွေတန်တမန်အဖွဲ့တွေနဲ့တွေ့ဆုံဆွေးနွေးသွားမှာလည်းဖြစ်ပါတယ်ရှင်။
ပြီးခဲ့တဲ့စနေနေ့ကတိုင်ဖုန်းမုန်တိုင်းယာဂီဝင်ရောက်တိုက်ခိုက်ခဲ့တဲ့ဗီယက်နမ်နိုင်ငံမြောက်ပိုင်းမှာအနည်းဆုံး82ဦးသေဆုံးပြီးတော့40ကျော်ပျောက်ဆုံးနေပါတယ်။ ။မုန်တိုင်းကြောင့်မိုးတဲထပ်ပြီးတော့ရေကြီးရေရှမ်းပြီးလူထောင်နဲ့ခြေကိုအရေးပေါ်ကယ်ဆယ်ရေးလုပ်ငန်းတွေဆောင်ရွက်ပေးနေရတာပါ။တနအီကို၄တိုင်းနှုန်း92မိုင်နဲ့ဝင်ရောက်တိုက်ခတ်ခဲ့တဲ့ဒီယာဂီမုန်တိုင်းက230အတွင်းအင်အားအပြင်းဆုံးဖြစ်တယ်လို့ VNN မိုးလေဝသဌာနကပြောပါရယ်။Samsung အပါဝင်နည်းပညာကုမ္ပဏီစက်ယုံတွေရှိတဲ့နိုင်ငံမြောက်ပိုင်းမှာမုန်တိုင်းကြောင့်တံတားတွေကျိုးပြီးတော့အဆောက်အဦတွေနဲ့စက်ယုံတွေပါထိခိုက်ပျက်စီးခဲ့တယ်လို့ရေဘေးတင်ဒေသတွေမှာလည်းကယ်ဆယ်ရေးအပူတပြင်းလှုပ်ပေးနေရပါတယ်။ငပြောမလကာနဲ့ပြောင်းအပါဝင်စိုက်ခင်းတွေရေလွှမ်းမိုးခဲ့ရပြီးတော့မြောက်ပိုင်းပြည်နယ်18ခုမှာရေကြီးမြေပြိုနိုင်တဲ့အန္တရာယ်သတိပေးချက်ထုတ်ပြန်ထားပါတယ်။မုန်တိုင်းကြောင့်တစ်ပင် 25,000 လောက်အမြင့်ကကျွတ်ထွက်ကျိုးကျခဲ့တယ်လို့ရင်ကျောပိတ်ဆို့မှုတွေနဲ့လည်းကြုံခဲ့ရပါတယ်။မြို့တော်ဟန်နွိုင်းကမြင့်ညီမြေကျောင်းတစ်လျှောက်နေထိုင်သူတွေဘေးလွရာပြောင်းရွှေ့ကြဖို့ကိုလည်းအာဏာပိုင်တွေကတတိပေးထားပါတယ်။ဗီယက်နမ်မတိုင်ခင်ပြီးခဲ့တဲ့သတင်းပတ်တိုင်ဖုန်းမုန်တိုင်းယာဂီဝင်ရောက်ခဲ့တဲ့တရုတ်နဲ့ဖိလစ်ပိုင်နိုင်ငံတို့မှာလည်းအ ਨੇ ဆုံးလူ24ဦးသေဆုံးခဲ့ပါတယ်ရှင်။နောက်ဆုံးရသတင်းတွေကိုမက်ခင်လီနဲ့အတူကျွန်မလီမာတို့ကပြောပြပေးခဲ့တာပါ။အခုဆက်ပြီးတော့ရန်ကုန်ကနောက်ဆုံးရသတင်းပြပို့ချက်တွေနဲ့နိုင်ငံတကာသတင်းဆောင်ပါတွေကိုဆက်ပြီးတော့နားဆင်ရပါမယ်။အရင်ဆုံးတော့ရခိုင်ပြည်နယ်ဘက်ကအခြေအနေကိုစပြီးပြောပြပေးကြပါမယ်။တိုက်ပွဲတွေပြင်းထန်နေစေဖြစ်တဲ့ရခိုင်ပြည်နယ်မြောက်ပိုင်းမောင်တော်မြို့ကအချင်းစခန်းတစ်ခုမှာစစ်ကောင်စီရဲ့လေကြောင်းတိုက်ခတ်မှုကြောင့်ဖမ်းဆီးထားသူ50ကျော်သေဆုံးကြောင်းအရခတပ်တော် AA အဖွဲ့ကသတင်းထုတ်ပြန်လိုက်ပါတယ်။လေကြောင်းတိုက်ခတ်မှုတွေကြောင့်အရက်သားတေကြီးထိခိုက်မှုတွေအတွက်ကုလသမဂ္ဂနဲ့နိုင်ငံတကာကသတိပေးနေတဲ့ကြားမှာပဲအသေးပြောက်သတင်းတွေဆက်လက်ထွက်ပေါ်နေတာပါ။ရခိုင်ပြည်နယ်ကစစ်ရေးပဋိပက္ခနောက်ဆုံးအခြေအနေနဲ့ပတ်သက်လို့ရန်ကုန်ကသတင်းပေးပို့ထားတာကိုအခြေခံပြီးကိုစံကျော်ကပြောပြပေးပါရှင်။
အာရခတ်တက်တော် AA ဖွဲ့ထိန်းချုပ်ထားတဲ့မောင်နှုံမျိုးနယ်ကစစ်သုံးဘန်းတွေနဲ့အရက်သားတွေကိုထိန်းသိမ်းထားတဲ့အချင်းစခန်းမှာစစ်ကောင်စီကဘုံကျဲတိုက်ခိုက်မှုကြောင့်လူ50ကျော်သေဆုံးကြောင်းဒီကနေ့ပဲသတင်းထုတ်ပြန်ခဲ့တာပါ။ AA ဖွဲ့ကထုတ်ပြန်ထားတဲ့ဗီဒီယိုဖိုင်ထဲမှာတော့အဆောက်အဦပျက်စီးတွေကြားထဲကနေဒဏ်ရာတွေနဲ့အကူအညီတောင်းနေတဲ့လူတချို့ကိုလည်းတွေ့ရပါတယ်။တိုက်ခိုက်မှုကြောင့်ဖမ်းဆီးထားသူအများပြားသေဆုံးပြီးထိခိုက်ဒေဆုံးမှုအတိအကျကိုတော့မသိရသေးဘူးလို့လည်း AA တာဝန်ရှိသူတူက VOA ကိုပြောပါတယ်။
ဒီကြောင်တော့2024ခုနှစ်စက်တဘာလကိုရနီကိုနိုင်ခွင်းမှာစဲကုတ်စီကဂျက်ဖက်နန်နဲ့လာပေးလို့နေပြီကေအဲကျွန်တော်တို့ဘက်မှာဖန်ခံထားတဲ့စဲကုတ်စီတက်ဖို့အောင်တိဒါပြီးကေမွန်ဆလွန်လာနိုင်ကေဒီကိုချောက်ထော်ရဲ့ချောက်ခန့်ကိုနေပြီကေအဲကြာတော့ပေါက်ခွဲကဆိုဖိုက်ပါရယ်ရေကေဒီနေရာမှာအဲလူဇန်နယောက်ဖိခဲပြီးကေဇန်နယောက်ကြာဆုံးကတော့ကျွန်တော်တို့မသိပါသေးရေကေအဝတ်တော့ကနေပြီကေအဆောက်တိတော့အလုံးပရောဂျက်လာတဲ့ဟင်းပါရယ်အဲရမနီဘီကလူဒီရမအောင်လုံးကတော့ဟာဘန်ဂရိတ်ရောအောက်ထန်နဲ့ပြီးလို့အစောဒီပရိုလိုတော့ခိုင်းနေတာဟင်းပါတယ
်တေဆုံးသွားသူတွေထဲမှာတော့မောင်တော်တိုက်ပွဲအတွင်းဖမ်းဆီးရမိထားတဲ့စစ်သုံးဘန်းတွေအာဆာ RSO ရင်ဂျာလက်နက်ကင်တွေစစ်ကောင်စီတင်နန်းပေးထားသူတွေရခိုင်လက်နက်ကင်အဖွဲ့ ALP နဲ့ဆက်ဆက်သူတွေအပါအဝင်တန်တရာအမျိုးမျိုးနဲ့စစ်ဆေးမေးမြန်းဖို့ဖမ်းဆီးထားသူတွေပါဝင်တယ်လို့လည်း AA အဖွဲ့ကသတင်းထုတ်ပြန်ထားတာပါတချိန်တည်းမှာပဲမနေ့နောက်ပိုင်းကမောင်နှောင်းမျိုးအနီဝေသာလီကြေးဝါကကုလသမဂ္ဂရုံအဆောက်အဦကိုလည်းလေကြောင်းကတိုက်ခိုက်ခဲ့ကြောင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်တိုက်ခိုက်ခံရတဲ့သတင်းတွေနဲ့တေကြီးထိခိုက်ပျက်စီးမှုအတိအကျကိုတော့ VOA ကတိကျအတည်ပြုလို့မရသလိုစစ်ကောင်စီကလက်တလောသတင်းထုတ်ပြန်တာတော့မတွေ့ရသေးပါဘူး2021ခုနှစ်စစ်အာဏာသိမ်းပြီးနောက်ပိုင်းကြီးထွားလာတဲ့လက်နက်ကိုင်ပဋိပက္ခတွေမှာဆုံးရှုံးခဲ့တဲ့နယ်မြေတွေကိုတံပြန်ထိုးစစ်ဆင်မယ်လို့စစ်ကောင်စီအကြီးအကဲကမကြတဲ့ခင်ကပဲသတိပေးပြီးနောက်ပိုင်းလေကြောင်းတိုက်ခိုက်မှုတွေတိုးမြင့်လာခဲ့တာပါ AA အဖွဲ့ထုတ်ပြန်ချက်မှာတော့စစ်ကောင်စီကလေကြောင်းတိုက်ခိုက်မှုတွေတိုးလာတာကြောင့်ဒေသခံတွေတွားရေးလာရေးသတိထားဖို့လည်းတိုက်တွန်းထားပါတယ်ဒေသခံနိုင်ငံရေးအကဲခဲဦးထွန်းကြည်ကတော့မြေပြင်တိုက်ပွဲတွေမှာအထိနာနေတဲ့စစ်ကောင်စီကလေကြောင်းတိုက်ခိုက်မှုတွေကိုတိတိတသားအရှိန်မြှင့်လာနေတယ်လို့သုံးသပ်ပါတယ်
စစ်ကောင်စီအနေနဲ့ကဒီမြေပုံမြေပင်ရှိတိုက်ခိုက်ရေးအင်အားတွေအရန်ရောသွားပြီဆိုတာသိတာတယ်ဆိုတိုက်တဲ့တိုက်ပွဲတန်းမှာလည်းဒီမျိုးတွေကိုလဲလွှားဆုံးရှုံးရတယ်ပခန့်တွေကိုလဲလွှားဆုံးရှုံးနေရတာလေဖြစ်နေပေါ့လေဆိုတော့တခန်းပြင်ဒီဗန်တွေးမော်ဆွေလေးရေသားစခန်းဆိုလို့ရှိရင်တနိုင်ငံလုံးဒီမြန်မာစစ်ကောင်စီအတွက်အကြီးဆုံးရေသားစခန်းကိုဒီကုန်ခဲ့တဲ့အတာမျိုးတွေပေါ့လေဆိုတဲ့အခါကျတော့သူတို့ရဲ့ဒီတပ်ဖွဲ့ဝင်တွေပေါ့လေစစ်သားတွေကိုသူရဲ့ဒီအာတန်ဝန်ဟာပေါ့ဒီစိုက်ခွန်အဖြစ်ရေပေါ့နော်သဘောလားတော့မသိဘူးပေါ့လေဒီအဓိကအသုံးပြုပြီးတော့ဒီလူနေတဲ့ပေါ့ဒီကတိုက်ခိုက်လာတာကိုတွေ့နေရတယ်ဆိုတော့ဒီနေရာမှာလေစစ်ပွဲနဲ့မသက်ဆန်တဲ့ဒီအရသားတွေအများကြီးပြေဆုံးနေကြရတယ်ပေါ့လေဆိုတော့ရခိုင်ပြည်မှာလေဒီအခြေအနေတွေကိုအများတွေ့လာရတယ
်လေကြောင်းတိုက်ခိုက်မှုတွေကြောင့်အရသားတွေထိခိုက်သေချေမှုတွေအတွက်ကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းအဝန်းကသတိပေးနေချိန်မှာပဲတိုက်ခိုက်မှုတွေဆက်ဖြစ်နေတာပါဦးထွန်းညီကတော့နိုင်ငံတကာအတိုင်းအဝန်းကထိတိယောက်ဟန်တားဖို့လိုတယ်လို့မြင်ပါတယ်
sin ne ma sain ne nya rwe go di lein ne phong chi ne de a paw ma nang ngan daga a ne ne di asia ne ne ga da pyan pi lo di tong pyan tadi pe ya me a shin ne myo shi shi la de lo lo jano a ne ne myin de da nang ngan daga a ne ne ma kan jwe bu so lo shin do jano lo pye tu lo a ne ne da a go kan jwe pho a yan me paw le so lo di a shin ne ga belo ma မဖြစ်တဲ့နဲ့ကိစ္စဟိုကျွန်တော်မြင်တယ်ဟိုစစ်ပွဲဆိုတာကလည်းနဲ့ကန်ထားတဲ့လူတွေကြရတဲ့ပွဲအရသာပြည်သူနဲ့မဆိုင်ဘူးလေဒါပေမဲ့ဒီစစ်ကောင်စီကအရသာပြီးတော့အာသူတို့ရဲ့ဒီရဲစက်မှုတွေကိုဟိုပြင်ကတော့ဂျာကောင်ဘာကြီးနေနဲ့လက်ခံလို့မရတဲ့ကိစ္စဖြစ
်စစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်အရသာထိခိုက်ပေချင်မှုတွေတိုးလာနေတာဟာစိုးရင်စရာကောင်းကြောင်းမြန်မာနိုင်ငံဆိုင်ရာလွတ်လပ်သောစုံစမ်းစစ်ဆေးမှုရန်တရား WIMWM အကြီးအကဲနီကိုလတ်ကွမ်ဂျင်ကလည်းမနေ့ကပဲကုလသမဂ္ဂလူ့အခွင့်အရေးကောင်စီကိုတင်ကန်စာတင်သွင်းရမှာပြောဆိုထားတာပါတစ်ချိန်တည်းမှာပဲပဋိပက္ခတွေမှာပါဝင်နေတဲ့အဖွဲ့အစည်းတွေရဲ့စစ်ရဇဝမှုနဲ့လူသားမျိုးနဲ့အပေါ်ကျူးလွန်တဲ့ရာဇဝမှုတွေကိုတွေးရှိရကြောင်းလဲ WIWF အဖွဲ့ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်ခင်ဗျာ
စစ်ကောင်စီရဲ့လေကြောင်းတိုက်ခတ်မှုကြောင့်ရခိုင်ပြည်နယ်မြောက်ပိုင်းမောင်တော်မြို့မှာအကျဉ်းသား90ကျော်တေဆုံးခဲ့ကြောင်းအေအဖွဲ့သတင်းထုတ်ပြန်တဲ့အကြောင်းကိုစံကျော်ကပြောပြပေးခဲ့တာပါတဆက်သေးပါပဲရှမ်းပြည်နယ်မြောက်ပိုင်းကအခြေအနေကိုလည်းဆက်ပြောပြပေးကြပါမယ်ရှမ်းပြည်နယ်မြောက်ပိုင်းနောက်ချိုမြို့နယ်မှာစစ်ကောင်စီနဲ့ TNL ပူးပေါင်းတပ်တွေကြားတိုက်ပွဲတွေဆက်လက်ပြင်းထန်နေပြီးတော့စစ်ကောင်စီဘက်ကလေကြောင်းကနေအပြင်းထန်တိုက်ခိုက်နေတယ်လို့တန်အဖွဲ့တာဝန်ရှိသူကပြောပါတယ်တိုက်ပွဲတွေရပ်ဖို့ TNL ကိုပြီးခဲ့တဲ့လနောက်ပိုင်းမှာတရုတ်နိုင်ငံကစာပေးဖို့တတိပေးခဲ့ပေမဲ့အခုအထိတော့ထူးခြားလာတာမရှိသေးဘူးလို့လည်းဒေသခံအကဲခတ်တူကပြောပါတယ်။ရှမ်းပြည်မြောက်ပိုင်းကစီရေးတင်းမာမှုနောက်ဆုံးအခြေအနေနဲ့ပတ်သက်လို့ရန်ကုန်ကသတင်းပေးပို့ထားတာကိုအခြေခံပြီးတော့ကိုစီသူကပြောပြပေးပါရှင်
။နောင်ချိုမြို့နယ်တောင်ခမ်းရွာအခြေဆိုင်စစ်ကောင်စီရဲ့အမြောက်တပ်စခန်းတွေကိုတအမ်းမျိုးသားလူမျိုးရဲ့တပ်မတော် DNL နဲ့ပူးပေါင်းတပ်ဖွဲ့တွေကအောက်ကလဇန်ပိုင်းကစတင်တိုက်ခိုက်နေတာတနင်္လာနေ့ကအထိတိုက်ပွဲတွေဆက်လက်ပြင်းထန်နေပါတယ်။လက်ရှိတိုက်ပွဲဖြစ်ပွားနေတဲ့အခြေအနေနဲ့ပတ်သက်လို့ TNL ပြောရေးဆိုခွင့်ရှိသူလွေးရည်ဦးက VOE ကိုအခုလိုပြောပါတယ
်။အော်နောင်ချိုမှာတော့မနေ့ထီတော့တိုက်ပွဲတွေဖြစ်ပွားနေပါတယ်အဲ့မဲ့။အားတောင်ခမရှိတဲ့ကိုရနှင်းနဲ့တုံးကားလေးမှာတိုက်ပွဲတွေဖြစ်ပါတယ်။တိုက်ပွဲနေရာမှာစစ်ကောင်စီကလေကြောင်းနဲ့ပစ်ကူတာမျိုးတွေရှိတယ်။ဘူးပြီးတော့လေကြောင်းကနေတဲ့စစ်ကြီးရေခါတွေပြေးပို့တာမျိုးတွေလည်းရှိပါတယ်။အော်ကဲတခြားနေရာတော့တိုက်ပွဲတရင်တက်လာတာမတွေ့ရအောင်
တိုက်ပွဲအခြေအနေကိုဆက်လက်မေးမြန်းဖို့စူးစမ်းခဲ့ပေမဲ့ဖုန်းလိုင်းအခက်ခဲကြောင့်မေးမြန်းခွင့်မရခဲ့ပါဘူး။ TNL ပြန်ကြားရေးဌာနရဲ့ Telegram စာမျက်နှာမှာတော့နောင်ချူမြို့နယ်တဲခေါ်ရွာမကြီးရွာနဲ့တောင်ခမ်းရွာတွေမှာတိုက်ပွဲပြင်းထန်နေကြောင်းဖော်ပြပါရတယ်။တောင်ခမ်းရွာအခြေဆိုင်အမှတ်902အမြောက်တပ်စခန်းကုကရေးဌာနချုပ်မဆာခ902တိုက်ပွဲမှာစစ်ကောင်စီကလေကြောင်းကဝိုင်း12လေယာဉ်နဲ့9ကြိမ်ဘုံ38လုံးမကြီးရွာမှာ Jet Fighter နဲ့2ကြိမ်အမြောက်တပ်ရင်354မှာ Y12 လေယာဉ်နဲ့12ကြိမ်ဘုံအလုံး60ကျဲချခဲ့ကြောင်းနဲ့မဆာက902မှာ Y12 လေယာဉ်နဲ့လက်နက်ခဲယမ်း83ထုပ်ချပီးခဲ့ကြောင်းလည်းဖော်ပြထားပါတယ်။တောင်ခမ်းကြီးရွာဟာရှမ်းပြည်နယ်မြောက်ပိုင်းနောင်ချုံနဲ့ရှမ်းပြည်နယ်တောင်ပိုင်းရက်ဆောင်မြို့ဆက်သွယ်ထားတဲ့ကားလမ်းပေါ်မှာတရှိပြီးတော့အမှတ်902အမြောက်တပ်စခန်းကုကရေးဌာနချုပ်အမြောက်တပ်ရင်354အမြောက်တပ်ရင်206နဲ့406တို့တရှိတာဖြစ်ပါတယ်။အမြောက်တပ်ရင်206နဲ့406ကိုဩဂုတ်လ28ရက်နေ့ကဒီနယ်လီနဲ့ပူးပေါင်းတပ်တွေကတင်းယူခဲ့တာပါ။တောင်ခမ်းခြေဆိုင်အမြောက်တပ်စခန်းတွေဟာရှမ်းမြောက်နဲ့ရှမ်းတောင်ဆက်သွယ်ရေးလမ်းကိုထိန်းချုပ်ထားသလိုပြည်ဝင်မျိုးလုံခြုံရေးအတွက်လည်းအရေးပါတဲ့တပ်စခန်းတွေဖြစ်ပါတယ်။ပြီးခဲ့တဲ့လကုန်ပိုင်းကတော့ဒီနယ်လီကိုတိုက်ပွဲတွေအမြန်ရပ်ဆိုင်းဖို့အတွက်တရုတ်နိုင်ငံကရွှေလီမျိုးလုံခြုံရေးကော်မတီအမည်နဲ့စာပေးပို့ခဲ့ပါတယ်။စာရရှိကြောင်းလည်းဒီနယ်လီဘက်ကအတည်ပြုပြီးတော့ဒီစာနဲ့ပတ်သက်လို့ဗဟိုကော်မတီမှဆွေးနွေးနေကြောင်းသတင်းထုတ်ပြန်ထားပါတယ်။ဒီစာပေးပို့ပြီးဆက်ရက်ကြော်ကြာလာတဲ့တိုင်အောင်တိုက်ပွဲတွေရက်ဆိုင်တာမရှိသေးပါဘူးဒီချိန်ဒီပေါ်မှာတော့ရှမ်းမြောက်ဒေသကသတင်းသမားတဦးကသူ့အမြင်ကိုခုလိုပြောပါတယ
်မလို့ဆက်ချင်းနေရကြည့်ရတော့ဒီစာနဲ့ပတ်သက်ပြီးတော့ဒီတရားလေးဘက်ကယတိပြတ်ဆုံးခဲ့ချာမရှိသေးဘူးတရားဘက်ကချင်းချောက်ရမယ်လို့လက်ရှိလောလောဆယ်ကဒီတိုက်ပွဲကရက်တန်သွားတာမျိုးမရှိဘူးတိုက်ပွဲကဆက်လက်ပြီးတော့ပြင်းထန်နေစေလို့ပြောလို့ရပါဘူးနော်ဆိုတော့လောလောဆယ်ချင်းဒီထိကတော့ကျွန်တော်ထင်တာအဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့သူတို့ဘက်ကဆုံးဖြတ်ထားလည်းမရှိသေးဘူးအာဒီအားနဲ့ပတ်သက်ပြီးတော့လည်းတရုတ်ဘက်ကလည်းသူတို့ဘာမှအကြောင်းမပြန်သေးဘူးလို့ကျွန်တော်ယူဆရတာပေါ့နော်အာပြောရမယ်ဆိုရင်ဒီစာနဲ့ပတ်သက်ပြီးတော့ဘာမှလည်းရှိလို့ဒေါ်ဆယ်အကျိုးတည့်ရမှုတော့ဘာမှမတွေ့ရသေးဘူးတရုတ်ဘက်ကလည်းကုန်တယ်ရေးတွေပါလည်းအစကတည်းကပိတ်ထားတာဆိုတော့တခြားတော့ဘာမှတွေ့ကြည့်တော့ဖြစ်လာမယ်ထင်အောင်ပေါ့နော်မဖြစ်လာသေးဘူးပေါ့နော်လောလောဆယ်ချင်းတရုတ်ရိုက်ခတ်မှုတော့အကျိုးတည့်ရမှုတော့ချက်ချင်းငယ်လောလောဆယ်မဖြစ်လာသေးဘူ
းဒီလာဇန်ပိုင်းမှာလည်းကချင်လူမျိုးရေးတက်မတော် KNE အပါအဝင်တရုတ်နယ်စပ်အခြေစိုက်လက်နက်ကင်အဖွဲ့တွေနဲ့တရုတ်အထူးကိုယ်စားလှယ်တွေ့ဆုံတဲ့သတင်းတွေလည်းထွက်ပေါ်နေပါတယ်KIA သတင်းပြန်ကြားရေးတာဝန်ခံက KIO ဒုဥက္ကဋ္ဌဗိုလ်ချုပ်ကြီးဂမ်ရှောင်းတွားရောက်တွေ့ဆုံတာရှိကြောင်းအတည်ပြုပေမဲ့ဘာတွေဆွေးနွေးရလဲဆိုတာတော့ထုတ်ပေါ်ပြောဆိုတာမရှိပါဘူး လာရီဝဲအခြားလက်နက်ကင်အဖွဲ့တွေကလည်းဆွေးနွေးတဲ့အကြောင်းအရာတွေကိုသတင်းထုတ်ပြန်တာမရှိပါဘူးစစ်ကောင်စီဘက်ကတော့တိုင်းသားလက်နက်ကင်အဖွဲ့တွေတင်ပိုက်ထားတဲ့နေမြေတွေကိုတံပြန်ထိုးစစ်ဆင်မှာဖြစ်ကြောင်းနဲ့ဒီနေမြေတွေမှာသတင်းရရှိမှုနဲ့အခြေအနေပေါ်မူတည်ပြီးတော့လိုအပ်သလိုတုံ့ပြန်သွားမှာဖြစ်တာကြောင့်ပြည်သူတွေအနေနဲ့သတိပြုရန်လိုအပ်ကြောင်းထုတ်ပြန်ထားပါတယ်ဒီအပိုင်းတွေတွင်းမှာတော့တိုင်းသားလက်နက်ကင်အဖွဲ့တွေတင်ပိုက်ထားတဲ့မြို့တွေကိုစစ်ကောင်စီကလေကြောင်းကဘုံကျဲတိုက်ခိုက်တာကြောင့်အရသာထိခိုက်သေးဆုံးမှုတွေရှိတာကြောင့်ဝေဖန်မှုတွေလည်းမြင့်တက်နေပါတယ်ခင်ဗျာ
ရှမ်းပြည်နယ်မြောက်ပိုင်းကနောက်ဆုံးရစစ်ရေးအခြေအနေကိုကိုစီသူကပြောပြပေးခဲ့တာပါအခုဆက်ပြီးတော့ကချင်ပြည်နယ်ဘက်ကစစ်ရေးအခြေအနေကိုလည်းကြည့်ကြရအောင်ပါကချင်ပြည်နယ်ဖားကန်ဒေသမှာစစ်ကောင်စီနဲ့ကချင်လူမျိုးရေးတပ်မတော် KIA ပူးပေါင်းတပ်တို့ကြား DFI အတွေ့တိုက်ပွဲတွေဖြစ်ပွားရာကဒေသခံ10ဦးထပ်မံနဲ့တေဆုံးခဲ့ကြောင်းနေခံတွေကပြောပါတယ်တိုက်ပွဲတွေကြောင့်ဒေသခံထောင်ထဲချပြီးတော့ဘေးလွတ်ရာတိမ်းရှောင်နေရတယ်လို့လည်းဆိုပါတယ်ကျောက်ဆိုင်2ဖော်ရေလုံငန်းတွေကြောင့်ထင်ရှားတဲ့ဖားကန်ဒေတာစီရေးတင်မာမှုအခြေအနေနဲ့ပတ်သက်လို့ရန်ကုန်ကသတင်းပေးပို့ထားတဲ့အခြေခံပြီးမတ်စုမပြောပြပေးပါရှင်
။ကချင်ပြည်နယ်ဖားကန်မြို့နယ်ဆိုင်းတောင်စိတ်မှုနယ်ဂျန်ကက်ရွာတွေမှာတော့စစ်ကောင်စီတပ်နဲ့ကချင်လူမျိုးရေးတပ်မတော် KIA ပူးပေါင်းတပ်တို့ကြားမှာပြီးခဲ့တဲ့သတင်းဘက်ကနေစပြီးတော့တိုက်ပွဲတွေအပြင်းထန်ဖြစ်ပွားနေတာပါ။ဒီဖြစ်ပွားတဲ့တိုက်ပွဲတွေအတွင်းမှာဒေသခံပြည်သူ၁၀ဦးထပ်မံအသက်ဆုံးခဲ့ရတယ်လို့နေကန်တွေက VOA ကိုပြောပြပါတယ်
စက်တင်ဘာ9ရက်နေ့ညမှာဒီဆိုင်တောင်ရွာကိုစစ်ကောင်စီကအတေရာဟိုစစ်ကြောင်းထိုးလာပါတော့စစ်ကြောင်းထိုးလာပြီးအဲဆိုင်တောင်ရွာကလက်ကီးမဟုတ်တယ်မဆိုတော့အမှတက်ဆွဲထားတာတက်ဆွဲထားပြီးတော့အမှအဲဝင်းထိုင်းနေဆိုရှင်လည်းအဲဖန်တာပေါ့ပြန်မထွက်ဆိုင်အောင်ပေါ့အဲစက်ကနေဖန်တာပေါ့နော်ပြီးအဲ9ရက်နေ့ရှိနေမနေ့မှာလည်းအဲဒူလေးရောက်ပြတ်ထားပေါ့အဲလန်ဒေါ်လန်လာပြီပေါ့ဒီဒူလေးရောက်ပြတ်ထားရှိတယ်အဲစစ်ကောင်စီရောက်ပေါ့နော်အဲလူငယ်လေးရောက်ပေါ့အဲ့လိုအခြေအနေရှိတယ်ပြရှင်ဒီ9ရက်နေ့ရက်ရှိ90စတတိနေတီဟိုတိုင်ပေါ်ပြင်ထိုင်တော့ပေါ့နော်အဲ၄ရက်ရှိတော့ဆယ်ပြည်သူတွေငါတင်းဆုံးတော့9ရက်တော့ပုံရဟာရပေါ့နော်ပြရှင်အဲ့ထက်မကနိုင်ဘူးပေါ့အဆုံတန်ရဟာများတယ်ပြရှင်အဲနည်းနည်းကြီးပြန်ပြန်တိုက်ခတ်လို့ဒီပြည်သူရဲ့နေအိမ်တွေခြိခိုက်ပျက်စီးရတယ်အများကြီးရှိရပေါ့နော်ရောဆယ်အဲဒီဆုံးတဲ့ပြည်သူတွေကတော့10ရက်တော့မကောက်ဘူးပြောတယ်အဲ့လိုလို့ဆိုကျွန်တော်ပုံရဟာ9ရောက်ရဟာပေါ့နော်အဲ့ဒါလို့ရှိရမှာလေ
တိုက်ပွဲတွေထဲမှာဖြစ်ပွားခဲ့တဲ့ထိခိုက်သေဆုံးမှုတွေနဲ့ပတ်သက်လို့တော့ VOA မြန်မာပိုင်းအနေနဲ့တိကျအတိမပြုနိုင်သေးပါဘူးဒီဖားကန်တိုက်ပွဲနဲ့ပတ်သက်လို့စစ်ကောင်စီဘက်ကလည်းတရားဝင်သတင်းထုတ်ပြန်တာမတွေ့ရသေးပါဘူးလက်ရှိမှာတော့ဆိုင်းတောင်ရွာအဝင်အထွက်လွမ်းအလုံးကို KIA နဲ့ပူးပေါင်းတပ်ဖွဲ့တွေကပိတ်ဆို့ထားတယ်လို့ဒေသခံတွေကပြောပြပါတယ်ဖားကန်ဆိုင်းတောင်လမ်းမိုင်စမ်းကျွယ်14စိတ်မမုံကျောက်တူးတောင်ဆက်လေးစိတ်စတဲ့ဆိုင်းတောင်တွေကိုဝင်ရောက်လာနိုင်တဲ့လမ်းကြောင်းတွေအကုန်လုံးပိတ်ခံထားရတယ်လို့ဒေသခံတွေကပြောပြတာပါလက်နက်ကြီးကြီးတွေကြတာကြောင့်လဲဆိုင်းတောင်ရွာတွင်းနဲ့ရွာနီးဆက်ဖြစ်တဲ့စမ်းကျွဲမော်တောင်ယူမာစတဲ့ရွာတွေကိုပါကြာရောက်ခဲ့တာကြောင့်ဒဏ်ရာရသူတွေတိုးလာနေတယ်လို့ဒေသခံတွေကပြောပြပါတယ်စစ်ကောင်စီတပ်ဖွဲ့တွေဝင်ရောက်စီးနင်းခဲ့တဲ့ဆိုင်းတောင်ရွာက Lucky Man Hotel မှာတော့ဟိုတယ်ဝန်ထမ်းတွေနဲ့အရက်သားပြည်သူတချို့ပိတ်မိနေတယ်လို့လည်းပြောပြကြပါတယ်။အဲ့ဒီလိုမျိုးပိတ်ဆို့ပြီးတော့ဖမ်းဆီးခံထားရတဲ့သူတွေလွတ်မြောက်နိုင်ရေးအတွက်ကချင်ငိမ့်ညာရေးအကျိုးဆောင်အဖွဲ့ကအကျိုးတော်ဆောင်တဦးဖြစ်တဲ့ရွတ်စောခေါင်ကတွားရောက်ညှိနှိုင်းတဲ့အချိန်မှာသူပြစ်ခတ်ခံရပြီးတော့ပေါင်မှဒဏ်ရာရခဲ့တယ်လို့ဒေသခံတွေကပြောပြပါတယ်။ဒီလိုမျိုးဖြစ်ပွားခဲ့တဲ့အခြေအနေနဲ့ပတ်သက်လို့ကချင်ငိမ့်ညာရေးအကျိုးဆောင်အဖွဲ့ကိုရောစစ်ကောင်စီပြောခွင့်ရကိုရော VOA မြန်မာပိုင်းအနေနဲ့ဆက်သွယ်မေးမြန်းခဲ့ပေမဲ့ပြန်လည်တုံ့ပြန်ပြောဆိုတာမရှိပါဘူးလက်ရှိဖြစ်ပွားနေတဲ့တိုက်ပွဲအခြေအနေတွေနဲ့ပတ်သက်လို့ KIA သတင်းနဲ့ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကတော့ဖားကန်မြို့နယ်တွေကတိုက်ပွဲအခြေအနေအသေးစိတ်ကိုသေချာမသိရသေးဘူးလို့ပြောပါတယ်ဒါပေမဲ့ကချင်ငိမ့်ညာရဲ့အကျိုးဆောင်အဖွဲ့ကအကျိုးတော်ဆောင်တဦးဖြစ်တဲ့ရွတ်စောခေါင်ထိခိုက်မှုကိုတော့အတည်ပြုပါတယ
်လောလောဆယ်ပြည်ပြည်စုံလုံးကတော့မရဘူးဒါမဲ့ဒီနေ့တဲ့ပေါ်ရောပြည်နာနေလို့ချရပါတယ်အဲ့ဒီဟိုတယ်မှာပေါ့လေနော်ဝိုင်းထားတဲ့ဟိုတယ်မှာတက်ပွဲတဲ့ဆက်ဖြစ်နေတယ်ဆိုတာချရပါတယ်မိမိနဲ့ချင်းနေကိုတော့ကိုအဲမိသားသုံးဝက်ဖြစ်ပါတယ်ဟုတ်ကဲ့ကျွန်တော်မနေ့နေ့ဖြစ်တာပါအဲဖြစ်တယ်ဆိုတာလဲအဲဟိုစကားစပဲကနဲ့လင်းနေချင်းနဲ့ပြစ်လို့အဲ့ဒီမိုင်းစတဲ့ဖြစ်တယ်လို့ပြောတယ်ဟိုဘေဘက်ပေါ်မှာပေါ့နော်အဲလည်းချီတော့တွေ့ရတယ်သူတော့ပုံလေးပါပဲတင်ထားတာဟာကြည့်ရတယ်နော်
တိုက်ပွဲတွေကဇက်တိုက်ဆိုသလိုပြင်းပြင်းထန်ထန်ဖြစ်ပွားနေတာကြောင့်ဒေသခံပြည်သူတွေမှာဘေးလွတ်ရာကိုတိမ်းရှောင်ထွက်ပြေးနေကြရပါတယ
်အဲ့တို့ဒီအာအတတော်များဒီနတ်မော်ဘက်သို့ဆိုင်းအောင်ဘက်သို့ပြေးကြပါတော့နော်အဲဘောကောင်းဆန်းပဲပြေးတာပေါ့ဒီဟိုအဲချော်ဒီဖက်ကန်ပဲပြေးရရှိရ တို့များလူထောင်ထောင်ကလန်းရှိမှာပေါ့အစကြောနေမှာပဲတို့နေနေကြရရှိရပါတော့အိမ်ထလာပဲအိမ်ဆောင်တော့ကျန်ကျန်နေခဲ့တွေ့ရှိရလက်နေစီတဲ့မင်းဝင်ကြတာဆိုတော့ပြေးနေကြပါတော့တော့ဆယ်တော့နေအိမ်လည်းဖြီးတယ်အဲပေးရဟာရှိရဒဏ်ရဟာအပေါ်ကတော့ကြောက်နေရပါတော့တော်တော်များများတော့ဆိုအချိန်ကြီး
တော့ရှုပ်ထွေးနေပါဒီနှစ်မတ်လပိုင်းကနေစပြီးတော့ကချင်ပြည်နယ်တွင်းနေရာတော်တော်များများမှာတော့စစ်ကောင်စီတပ်နဲ့ KIA ပူးပေါင်းတပ်တို့ကြားမှာတိုက်ပွဲတွေပြင်းထန်လာနေပါတယ်ဆွမ်ပရာဘွန်အင်ဂျန်ယန်စဒုံမြို့လှစင်ပိုမြို့မိုးမောင်းနဲ့နေဆက်ကုံတွယ်ရေးမြို့ဖြစ်တဲ့ကံပိုက်တီအပြင်ရှမ်းပြည်မြောက်ပိုင်းမဘိန်းမြို့တွေကိုပါစစ်ကောင်စီကလက်လွတ်ခဲ့ရပြီးတော့အတိုက်ခံလက်နက်ကိုင်အင်အားစုတွေထိန်းချုပ်ထားကြောင်းကြေညာထားပါတယ်ဖားကက်မှာတော့ပြီးခဲ့တဲ့ဩဂုတ်လ14ရက်နေ့ကနေစပြီးတော့တိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားခဲ့ပြီးတော့တချို့နေရာတွေကို KIA နဲ့ပူးပေါင်းတပ်တွေကထိန်းချုပ်ထားကြောင်းလည်းပြောဆိုထားကြပါတယ်ရှင်
။ကချင်ပြည်နယ်ဘက်ကစီရေးအခြေအနေကိုမဆုမုံကပြောပြပေးခဲ့တာပါ။အင်္ဂါညအတွက်နောက်ဆုံးရသတင်းပြပချက်တွေကတော့လောက်ပါပဲရှင်။အခုဆက်ပြီးတော့နိုင်ငံတကာသတင်းဆောင်မတစ်ခုကိုတင်ဆက်ပေးကြပါမယ်။ American ဒူသမရကမ်လာဟဲရစ်စ်နဲ့ Republican သမရလောင်ဒေါ်နယ်ထရမ့်တို့ပထမဆုံးချိန်ဒီကနေ့ September 10ရက်ညမှာစကားဆစ်တိုးကြမှာပါ။ Philadelphia မြို့မှာကျင်းပမဲ့ဒီစကားဆစ်တိုးပွဲအတွင်းပြည်မှုကျွလွန်သူအပေါ်ဆွဲချက်တရားမှာကျွမ်းကျင်သူနဲ့ကိုယ့်အပေါ်ဆွဆွဲလာတာတွေကိုပြောင်းပြန်လန်းရှောင်လွှဲဖို့ကြိုးစားရမှာကျွမ်းကျင်သူတို့တစ်ဖက်နဲ့တစ်ဖက်အပြင်းအထန်စကားဆစ်တိုးကြနိုင်တယ်လို့ကျွမ်းကျင်သူတွေကသုံးသပ်ပါတယ်။ဒီစကားဆစ်တိုးပွဲဟာနောက်တက်မဲ့ American သမ္မတဘသူဖြစ်လာမလဲဆိုတဲ့အပေါ်မှာလည်းအများကြီးတက်ရောက်နိုင်ပါတယ်။ Anita Power သတင်းပေးပို့ထားတာကိုအခြေခံပြီးတော့ကိုအောင်ကဆက်ပြောပြပါရှင်
။ American သမ္မတရွေးကောက်ပွဲအတွက် Republican ဘက်ကသမ္မတဟောင်း Donald Trump မှာသမ္မတပြန်ဖြစ်ဖို့ကြိုးစားနေတယ်လို့ Democrat ဘက်ကသူ့သမ္မတ Kamala Harris အနေနဲ့လည်းသမ္မတတယောက်ဖြစ်လာဖို့ဘလောက်ကြိုးစားဆွမ်းဆောင်နိုင်မလဲဆိုတာကိုအမေရိကန်တွေကစောင့်ကြည့်နေကြပါတယ်။ဒီကနေ့အင်ကာနေ့ညမှာတော့သမ္မတလောင်းနှူးဟာအကြိတ်အနေစကားဆက်ထိုးကြမှာပါ။ဇွန်လနောက်ပိုင်းကကျင်းပတဲ့သမ္မတဂျိုးဘိုက်ဒန်ရဲ့စကားဆက်ထိုးပွဲအတွင်း Trump အသာစီးရခဲ့ပါတယ်။အဲ့ဒီနောက် Biden ရွေးကောက်ပွဲကနေနှုတ်ထွက်သွားပြီးတဲ့နောက်ခုအခါ Harris နဲ့ပထမဆုံးအကြိမ်စကားဆက်ထိုးမှာပါ။သမ္မတလောင်းနှူးအနေနဲ့လူထုထောက်ခံမှုအပြတ်သက်ရဖို့လိုအပ်နေတာကြောင့်လဲစကားဆက်ထိုးပွဲမှာတီတီမိမိပြောဆိုနိုင်ဖို့လိုအပ်တယ်လို့နိုင်ငံရေးသုံးသပ်သူတွေကထောက်ပြကြပါတယ်။ Trump ကတော့သူ့ကိုယ်သူယုံကြည်မှုအပြည့်ရှိနေတာပါ
။ He is a smart သူ
တို့ကပုံညာကောင်းပါလေ။သူတို့ကစကားဆက်ထိုးပွဲကိုပဲစောင့်ဆိုင်းနေတာပါ
။ Harris ကတော့သဘောထားကွဲပြားရာကနေအမုန်းတရားပဲစီဥတည်သွားနိုင်ကြောင်းသတိပေးပါရစေ။
Look, it's time to turn the page.
ခွဲခြားမှုတွေကိုအဆုံးသတ်ဖို့အချိန်ကျပါပြီ။ရှေ့ဆက်ပြီးနိုင်ငံအတွင်းအတူတကွစီးလုံးညီညွတ်စွာရပ်တည်ဖို့လိုအပ်ပါတယ်
။ Trump Biden စကားဆက်တိုးပွဲကိုရုပ်မြင်သံကြားကနေကြည့်ရှုသူ50သန်းကျော်ရှိခဲ့ပါတယ်။ဒီကနေ့ညမှာလည်းသမ္မတလောင်းတွေဟာကိုယ့်အပေါ်ထောက်ခံလာအောင်ဘယ်လိုစီယုံသိမ်းသွင်းကြမှာပါလဲ။
Trump has to prove that he can be president.
Trump အနေနဲ့သမ္မတတော်ဝင်ထမ်းဆောင်နိုင်ကြောင်းသက်တည်ပြဖို့လိုပါတယ်။သူ့အနေနဲ့တစ်ဖက်သားပေါ်ရိုင်းရိုင်းဆိုင်ဆိုင်ပြောဆိုတာမျိုးမဟုတ်ပဲတည်တည်ငြိမ်ငြိမ်တိတ်ခါရှိရှိနဲ့ကိုဖြစ်ချင်တာကိုအများလက်ခံလာအောင်ပြုမှုနေထိုင်ရင်းသူ့ကိုမထောက်ခံသူတွေထောက်ခံလာအောင်စည်းရုံးဖို့လိုပါတယ်။ Kamala Harris အနေနဲ့လည်းအစိုးအတက်ကြမ်းကြွစွာပြောရင်းသမ္မတတယောက်ရဲ့အရေးအသွေးကိုပြဖို့လိုပါတယ်။ Democrat တွေရဲ့စံတန်ဘိုးတွေကိုလက်ကင်ထားတဲ့တစ်ချိန်တည်းမှာပဲဘိုင်ဒန်ရဲ့မူဝါဒအနေနဲ့မတူတဲ့ကိုပိုင်မူဝါဒတွေကိုအများလက်ခံလာအောင်တင်ပြဖို့လိုပါတယ်
။စကားဆက်တိုးပွဲကျင်းပမဲ့အစီအစဉ်မှုတွေကစီးပွားရေးဒရေသားဖြတ်ချာခွင့်နဲ့နိုင်ငံခြားရေးဆိုင်ရာမူဝါဒတွေအပြင်တခြားအကြောင်းအရာတွေကိုလည်းမေးမြန်းသွားမှာပါ
။ To some extent the debates give the two candidates
အတိုင်းအတာတစ်ခုအရစကားဆက်တိုးပွဲကနေကိုယ်စားလှယ်လောင်းနှစ်ယောက်ရဲ့အရေးအတွေးကိုဆုံးဖြတ်ပေးတာပါ။စကားဆက်တိုးပွဲအတွင်းကိုယ့်ရဲ့အမျှော်အမြင်မူဝါဒတွေကိုအများနားလည်နိုင်အောင်ရှင်းလင်းတင်ပြနိုင်ဖို့အရေးကြီးပါတယ်
။ Pennsylvania ပြည်နယ် Philadelphia မှာကျင်းပမယ့်စကားဆက်တိုးပွဲမှာဘသူအသာစီးရမလဲဆိုတာကိုတော့အားလုံးကစိတ်ဝင်စားစောင့်မျှော်ကြည့်ရှုဖို့အားခဲထားပါတယ်ခင်ဗျာ
။သမ္မတလောင်းစကားဆက်တိုးပွဲအလားအလာအကြောင်းတရေဆောင်ပါကိုကိုအောင်ကတင်ဆက်ပေးခဲ့တာပါ။မကြခင်မှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်။
View American တိုင်းရဲ့ရုပ်တံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်တော်စု Washington မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ Radio Season တွေကိုလှိုင်းဒိုမီတာထုတ်လွှင့်မှုအပြင်ဂျိုတုရုပ်တံ line နဲ့ကျွန်တော်တို့ VOA မြန်မာပိုင်း Internet ဆာမင်နာနောက်တော့လူမှုကွန်ရက်ဆာမင်နာတွေဖြစ်တဲ့ YouTube နဲ့ Facebook ဆာမင်နာတွေမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်။လှိုင်းဒိုမီတာနဲ့ဖမ်းယူနားဆင်ခြင်းနဲ့သောရရှင်တွေအနေနဲ့တော့ VOA Radio ညပိုင်းအစီအစဉ်ကို Radio နဲ့ဖမ်းယူနားဆင်နိုင်ပါတယ်။ နေ့စဉ် view မြန်မာညာချမ်း review season ကိုည9:00ကနေ10:00အထိလိုင်းဒိုမီတာ32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့အပြင်စနေတနင်္လာနေ့မှာထပ်တိုးလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။ဒီ season ကိုပြန်နားထောင်မယ်ဆိုရင်ည10:00ကနေ17:00အထိခုနပြောသွားတဲ့မီတာလိုင်းအားလုံးကနေပြန်ပြီးတော့ဖမ်းယူနားဆင်နိုင်ပါတယ်။VOA မနက်ခင်းရေဒီယိုအစီအစဉ်အပါအဝင်မနက်ညရေဒီယိုထုတ်လွှင့်ချက်တွေနဲ့ည9နာရီရုပ်သံအစီအစဉ်တွေကိုတော့လူမှုမိတ်ဆွေရုပ်သံလိုင်းနဲ့အွန်လိုင်းပေါ်မှာ24နာရီနားဆင်ကြည့်ရှုနိုင်ပါတယ်။ VOA American အသံရုပ်သံအစီအစဉ်တွေကိုအားပေးကြတဲ့အတွက်အထူးကျေးဇူးပါ။ရုပ်ကြီးစိတ်ချရတဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ်ခင်ဗျာ
။မြန်လာကြကြမှာသောတာရှင်များရှင်View American တရက်2024ခုနှစ်စက်တင်ဘာလ10ရက်အင်္ဂါညပိုင်းထုတ်လွှင့်ပေးနေတဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုည9နာရီကနေ10နာရီထိ American ပြည်ထောင်စု Washington DC မြို့တော်ကနေတရက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့အင်္ဂါညတိုင်းတင်ဆက်ပေးနေကြဖြစ်တဲ့မြေကြီးရောစာအစီအစဉ်မြန်မာနဲ့ Ukraine နှစ်နိုင်ငံအခြေအနေနှိုင်းယှဉ်ချက် American နိုင်ငံရဲ့အကြောင်းသတင်းဆောင်ပါနောက်ကမ္ဘာဒေါ်လာခီးသွားအစီအစဉ်စတဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါ။ဒီလိုအပတ်စဉ်အစီအစဉ်တွေကိုမထုတ်လွှင့်ပေးခင်မှာတော့အင်္ဂါညတိုင်းတင်ဆက်ပေးနေကြဖြစ်တဲ့စစ်မှုရန်ဥပဒေလက်ကျန်တောင်သူဦးကြီးတွေပါရိုက်ကတ်တဲ့အကြောင်းတင်ဆက်ပေးထားတဲ့မြေကြီးရောစာအစီအစဉ်ကိုလည်းတင်ဆက်ပေးကြပါမယ်။အသက်65နှစ်အထိမြန်မာနိုင်ငံသားတိုင်းမိမိဒေသကိုလက်နက်ကိုင်ကာကွယ်ကြရမယ်ဆိုတဲ့စစ်ကောင်စီအမိန့်ကြောင့်ငโกကမှစစ်မှုရန်ဥပဒေကိုရှောင်ရှားတဲ့အနေနဲ့မိမိရွက်ရွာကနေထွက်ခွာကုန်ကြတဲ့လူငယ်လေယာလုတ်သားတွေအစားစပြိုးရင်မှာကိုရိုင်းဝင်လုတ်ကင်နေကြရတဲ့မိဘတွေစိုးရိမ်နေကြရပါပြီ။ဒီအကြောင်းကိုခင်မောင်စိုးမင်းကစူးစီးပြီးတော့ဒီတစ်ပတ်ရဲ့မြေကြီးရောစာအစီအစဉ်ကနေဆက်ပြီးတော့ပြောပြပေးထားပါရရှင
်။မြန်မာနိုင်ငံရဲ့အဓိကစီးပွားရေးလုပ်ငန်းဖြစ်တဲ့စိုက်ပျိုးရေးမှာလဲယာလုတ်သားတွေတိတိတသာရှားပါတဲ့အကြောင်းမြေကြီးဩဇာအစီအစဉ်ကနေအရင်ကနှစ်ကြိမ်တင်ဆက်ခဲ့ပူပါတယ်ပထမတစ်ကြိမ်ထုတ်လွှင့်ခဲ့တာကစစ်အာဏာသိမ်းပြီးနောက်ပိုင်းစိုက်ပျိုးရေးလုပ်ငန်းတွေဖွံ့ဖြိုးမှုကျဆင်းလာတာနဲ့အတူဖိနှိပ်မှုတွေကြောင့်ကျေးလက်တွေမှာလူငယ်လူရွယ်တွေဟာမိမိဒေသကိုစွန့်ခွာပြီးအိမ်နီးချင်းနိုင်ငံတွေကိုတွားရောက်ကြတာအပါအဝင်ရေကြီးရာမျက်နှာရာကိုထွက်ခွာကုန်ကြလို့လဲယာလုတ်သားရှားပါတဲ့အကြောင်းပါဒုတိယအကြိမ်ကစစ်ကောင်စီကနေလူငယ်လူရွယ်အမျိုးသားအမျိုးသမီးတွေစစ်မထမ်းမနေရမိန့်ထုတ်ပြန်လိုက်တဲ့အတွေ့ဒါကိုလက်မခံကြတဲ့ကျေးလက်လူငယ်အများစုဟာဒေသကာကွယ်ရေးတပ်ဖွဲ့ PDF တွေထဲဝင်ရောက်ကုန်ကြတာနဲ့ပထမတစ်ကြိမ်တုန်းကတင်ဆက်ခဲ့တဲ့အထဲကလူရေကြီးရာမျက်နှာရာထွက်ခွာသွားကြတဲ့အတွေ့လဲယာလုတ်သားရှားပါကုန်ကြတာဖြစ်ပါတယ်အဲ့ဒီလိုမြေကြီးဩဇာအစီအစဉ်ကနေနှစ်ကြိမ်ထုတ်လွှင့်ခဲ့သလိုစိုက်ပျိုးရေးလုပ်ငန်းတွေကိုအားကောင်းမောင်းတန်လုပ်ကင်နိုင်ကြတဲ့လူငယ်လူရွယ်တွေမိမိဇာတိမှာမနေနိုင်ကြတဲ့အတွေ့ရွာမှာကြံ့ရင်ခဲ့ကြတဲ့သူတို့ရဲ့မိဘတွေကိုယ်တိုင်လေယာဉ်လုပ်ငန်းကိုနိုင်သလောက်ခွန်အားလေးနဲ့တော့ရသလောက်ဆက်လုပ်ကင်နေကြပါသေးတယ်။ဟောအခုတခါလာပြန်တာကအသက်65နှစ်အရွယ်မြန်မာနိုင်ငံသားတိုင်းရက်ွက်ကြေးရွာလုံခြုံရေးအတွက်လက်နက်ကင်ကာကွယ်ကြရမယ်ဆိုတဲ့အမိန့်တရက်ကိုမန္တလေးမြို့မှာပြီးခဲ့တဲ့ဩဂုတ်လ25ရက်နေ့ကအာဏာသိမ်းစစ်ကောင်းဆောင်မင်းအောင်လှိုင်ကအတိအလင်းပြောကြားခဲ့ပါတယ်ဒီမတိုင်ခင်ကလည်းရွေးကောက်ပွဲအတွက်တကောင်စီရင်ကောက်မယ်လို့စစ်ကောင်စီကကြေညာထားတာရှိပါတယ်စစ်ကောင်စီခေါင်းဆောင်ရဲ့တကောင်စီရင်ကောက်မယ်အစီအစဉ်ဟာမဖြစ်နိုင်တဲ့ရွေးကောက်ပွဲကိုခေါင်းစဉ်တက်ထားပြီးမဲ့အဓိကဥတီချက်ကတော့စစ်မှုထမ်းလူဦးရေပေါ်ထွက်လာအောင်စီစစ်တာဖြစ်တယ်ဆိုပြီးပြည်သူတွေအကြားမှာပြောဆိုနေကြပါတယ်ကုလသမဂ္ဂလူဦးရေရန်မုံငွေအဖွဲ့ UNFPA ရဲ့အာရှနဲ့ပစိဖိတ်ဒေသဆိုင်ရာညွှန်ကြားရေးမှူး PO Smith ကမြန်မာနိုင်ငံရဲ့သံကောင်းစည်းင်းကောက်ယူရေးအစီအစဉ်ကိုအတိအမှတ်ပြုမှာမဟုတ်တယ်လို့ပူပေါင်းဆောင်ရွက်မှာလည်းမဟုတ်ကြောင်းမနှစ်ဒီဇင်ဘာလကုန်ပိုင်းကတည်းကအတိအလင်းသဘောထားထုတ်ပြန်ခဲ့ပါတယ်အရင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အစိုးရလက်ထက်ကမကွေးတိုင်းအတွင်းရှိအသက်58နှစ်အရွယ်ကျေးရွာအုပ်ချုပ်ရေးမှူးဟောင်းလဲဖြစ်တောင်သူတဦးလဲဖြစ်တဲ့ဦးတင်စိုးကသူ့ရဲ့အမြင်ကိုအခုလိုပြောပါတယ
်တကောင်းစင်းကောက်ယူမယ်ကိစ္စနဲ့ပတ်သက်လို့ကတော့မဲစင်းအတွက်ဆိုပြီးတော့သူတို့ကောက်ယူမယ်ဆိုတဲ့ဟာကိုအကြံဉာဏ်ပေါ့လေဒါပေမဲ့သူကတစ်ချက်ကိုနှစ်ချက်ပြန်ပါဒီမှာလူပင်ရောက်ရှိတယ်အသက်ပိုင်းခြားရဘသူတွေဘယ်ကြီးရစမှုထံအနဲ့ထမ်းရမယ်အသက်အရွယ်သူတို့တတ်မှတ်ထားတဲ့65ဆို65အထိပေါ့သူတို့လိုတယ်လို့သုံးသွားပါပဲဒီကိစ္စနဲ့ပတ်သက်လို့ မဖြစ်ဖြစ်တဲ့အနေနဲ့ကောက်ယူလိမ့်မယ်။တချို့နေရာတွေလည်းအခက်အခဲရှိမယ်လို့မြင်တယ်။ပြည်သူတွေကတော့ယုံကြည်မှုမရှိဘူးပေါ့။သူတို့လိုတယ်လို့သုံးဆွဲမယ်ဆိုတာကိုအသိပဲ
။အခုနောက်ဆုံးစစ်မှုထမ်းအသက်ကန့်သက်ချက်ဥပဒေတိုးလိုက်တဲ့အတွက်ကြောင့်ရွာကလက်ကျန်မိပါတွေလည်းလေပြစ်ရာပြစ်ရွာကိုပြစ်ကာသားသမီးတွေရှိရာအဝေးကိုလိုက်သွားရမလားလို့နောက်ဆုံးအဆင့်ဆုံးဖြတ်ကြရတော့မယ့်အခြေအနေကိုဆက်ရောက်လာကြပါတယ်။တောင်သူအများစုကတော့စစ်မှုထမ်းရမယ့်အတူတူလက်နက်ကင်တော်လိုင်းရေးအဖွဲ့တွေထဲပဲတွားရောက်ပူးပေါင်းကြလိမ့်မယ်လို့မကွေးတိုင်းအတွင်းကကျေးရွာအုပ်ချုပ်ရေးမှူးဟောင်းလည်းဖြစ်တောင်သူတဦးလည်းဖြစ်တဲ့ဦးတင်စိုးကပဲအခုလို့ပြောပါတယ
်18ကနေ65ထိအောင်လို့လိုက်တဲ့အခါကျတော့လေယာဉ်လုံငန်းလုပ်မဲ့သူကမရှိတဲ့လောက်ကိုဖြစ်သွားတယ်ဘာလို့လဲဆိုတော့ပထမ18ကနေ35တော့ကလူလက်ပိုင်းတွေအကုန်လုံးကနိုင်ငံခြားအလုပ်လုပ်သွားတာတွေလည်းရှိမယ်တော်ကတော်လိုင်းအင်အားစုတွေတဲ့ပေါ့နော်အဲ့လိုဝင်သွားတာလည်းရှိတယ်တခါသူတို့စစ်တပ်ကနေပြီးတော့စစ်ဖက်စာကနေပြီးတော့စစ်မှုထမ်းဆိုတဲ့အထောက်အကူပါသွားတဲ့လူတွေရှိတယ်အဲ့တော့အခုတခါကျတော့65နှစ်အထိအောင်သူတို့ခေါ်ယူမယ်ဆိုတော့မိဘတွေကအသက်50ကျော်60ကျော်တွေကမိဘတွေကလေယာဉ်လုံငန်းကိုလုပ်လို့ရသေးတယ်အခုချိန်65နှစ်အထိအောင်လုပ်ရမယ်ဆိုရင်လေယာဉ်လုံငန်းလုပ်မဲ့သူကမရှိတဲ့လောက်ဖြစ်သွားတယ်အဲ့ဒီလိုဒီတော့မှာပဲစစ်မှုထမ်းကိုခေါ်မဲ့ဆိုတဲ့အခါကျတော့သူတို့လည်းပဲနီးဆက်ရတော်လိုင်းအင်အားစုတွေလည်းပါသွားနိုင်တယ်
။ဖာနာသိန်းစစ်ကောင်းဆောင်ဟာသူ့အရင်အစိုးရလက်ထက်ပြဋ္ဌာန်းခဲ့တဲ့စစ်မှုထမ်းဥပဒေကိုအကောင့်ထဲပေါ်ပြီးအသက်18နှစ်ကနေ35နှစ်ကြာလူငယ်လူရွယ်တွေကိုအခုအခါမှာပေါ်တာဆွဲစစ်တပ်ထဲသွတ်သွင်းနေတဲ့သတင်းတွေဟာလည်းဗီဒီယိုဖိုင်တွေဓာတ်ပုံသက်သေတွေနဲ့တကွသတင်းတွေမှာပေါ်ပြနေကြပါတယ်။အခုတခါတတိယအရွယ်အထိတိုးချဲ့ပြီးရက်ွက်ကျေးရွာလုံကြုံရီလို့အမည်တပ်အတင်းအကျပ်စစ်မှုထမ်းခိုင်းတာဟာဆိုရင်တိုင်းပြည်ရဲ့ငကိုကရိုင်းနေနေတဲ့အဓိကစီးပွားရေးဖြစ်တဲ့စိုက်ပျိုးရေးကိုအပြစ်သက်ဖြိုချလိုက်တာဖြစ်တယ်လို့တောင်သူဦးကြီးတွေကပြောဆိုနေကြပါတယ်လေယာစိုက်ပျိုးရေးလက်ကျန်လေယာလုံသားကြီးတွေကိုစစ်မှုထမ်းခိုင်းတာဟာတိုင်းပြည်အလုံးစုံပျက်စီးသွားပြီလို့ပြောလို့ရသွားပြီဖြစ်တဲ့အတွက်သူတို့အနေနဲ့လည်းလုံးဆရာရှိတာပြက်ပြက်သားသားလုံတော့မယ်လို့အများနီးတူဆုံးဖြတ်နေကြတဲ့အကြောင်းမြေလက်ဒေသကလေသမားဦးကြီးတူကအခုလိုပြောပါတယ
်35နှစ်ကြီးအောင်ဆွဲမဲ့ဟာဆိုတာတော့သူတို့ရည်ရွယ်ချက်ကလုံချင်ရလုံလို့ရဖို့အတွက်စစ်မှုထမ်းရမယ်မဟုတ်မှတော့ပေါ်တာဆွဲတာပဲပေါ်လာဆွဲတဲ့ပုံစံမျိုးနဲ့လူခိုင်းကြီးကခိုင်းမယ်လုံချင်ရလုံမယ်ဆိုတော့သူတို့လက်ကုတ်ထည့်ရရေးလို့ပြီအောင်လို့ပြည်သူကိုပြောတာလူအားရှားပါတယ်ဒါဆိုရင်လည်းစိုက်ပျိုးရေးကပြည့်စည်သွားတာပါပဲစိုက်ပျိုးရေးမြေပြည့်တဲ့နိုင်ငံစိုက်ပျိုးရေးပြတ်သွားတယ်ဆိုရင်လည်းပဲနိုင်ငံတိုင်းကြီးကပြတ်သွားပါမြန်မာပြည်မှာဘာမှမလို့ကျက်မရှိတော့ဘူးအဲတော့အရာအားလုံးကပြည့်စည်သွားပြီဗျာတိုင်းပြည်ကခုဆိုရင်နိုင်ငံစိုက်ပျိုးရေးလည်းပြည့်စည်သွားပြီပေါ့ဗျာခင်ဗျာလူရည်ရွယ်တာကိုလုံးစုံပြတ်သုံးရေးကိုရည်ရွယ်တာသူတို့ကပြည့်စည်နေတာပြတ်သွားပါပြီအားလုံးကဒီတိုင်းငံမှာနေရတာတော့ဝင်နေတဲ့အထက်ဝင်တွဲသိရင်ဝင်တွေတာပဲလှုပ်လာတဲ့အချိန်ကိုလည်းလိုက်လှုပ်အောင်ညာသောအပြင်ခန်းချမကောင်လေးကြီးပဲအကုန်လုံးကလှရဲပွဲရတော့ကျွန်တော်တို့လည်းပဲကြုံလို့ကြတယ်လို့လွန်ရမှာ
အရင်ကစစ်မှုထမ်းဥပဒေအရအသက်18နှစ်ကနေ35နှစ်ကြာလူငယ်တွေကိုအမျိုးသားအမျိုးသမီးပညာတတ်နဲ့တာမန်လူတန်းစားစသဖြင့်အဆင့်တွေအမျိုးမျိုးခွဲခြားသတ်မှတ်ထားပါတယ်တဖက်ကလည်းတိုင်းရင်းသားလက်နက်ကင်တပ်ဖွဲ့တွေဒေသကာကွယ်ရေးတပ်ဖွဲ့ PDF တပ်ဖွဲ့တွေကနယ်မြေသိမ်းပိုက်လာတာနယ်မြေစိုးမိုးလာတာတွေပိုမိုကျယ်ပြန့်လာပါတယ်အဲ့ဒီလိုနဲ့စစ်ကောင်စီခေါင်းဆောင်ကစစ်မှုမထမ်းမနေရအမိန့်ကိုအသက်65နှစ်အထိတိုးချဲ့လာတယ်လို့နိုင်ငံရေးစောင့်ကြည့်အကဲကတ်တွေကသုံးသပ်နေကြပါတယ်ဒီလိုအခြေအနေတွေကြောင့်အရင်ကစစ်မှုထမ်းလူငယ်ခွင်ထဲမှာပါဝင်ကြတဲ့ကျောင်းသားလူငယ်တွေကလည်းသူတို့ကိုပါစစ်တပ်ထဲအာရမသွတ်သွင်းတော်မလားဆိုပြီးစိုးရိမ်စိတ်တွေဝင်လာကြကကျောင်းမတက်ကြတာတွေတော်တော်များလာနေကြပါပြီနောက်တစ်ခါ NAM CDM လို့ခေါ်ကြတဲ့စစ်ကောင်စီလက်အောက်မှာဆက်လက်အမှုထမ်းနေကြတဲ့ဝန်ထမ်းတွေလည်းလုံခြုံမှုမရှိသလိုခံစားကုန်ကြရပါတယ်အလားတူအထက်ကျောက်ဆက်ယုံတွေမှာအလုံးလောက်ကင်နေကြတဲ့လူငယ်အမျိုးသားအမျိုးသမီးတွေအနေနဲ့လည်းသူတို့တွေဆက်ယုံကိုအသွာဘယ်အချိန်ဖမ်းခေါ်စစ်မှုထမ်းခိုင်းမလဲဆိုပြီးကြောက်လန့်နေကြပါတယ်မြန်မာနိုင်ငံမှာအုပ်ချုပ်တဲ့အာဏာရှင်အဆက်ဆက်ဟာဆိုရင်အရင်1980ကျော်နှစ်တွေကလည်းရက်ွက်ရက်ရွာပြည်သူလုံခြုံရေးဆိုပြီးမြဝကျွန်းပေါ်နဲ့ဘကိုးရိုးမအတွင်းမှာအကြမ်းဆုံးအရန်ဆုံးလုပ်ခဲ့လို့ကျေးလက်တောင်သူလယ်သမားတွေအထိနာခဲ့ရပါတယ် အများပြည်သူတွေကဖြတ်လေးပြဲလို့အလွယ်ခေါ်ကြတဲ့အဲ့ဒီလုပ်ရကြောင်းမြို့ဝကျုံပေါ်မှာလက်နက်ကင်သဘုံတွေကိုရိတ်ခါပြတ်သတင်းပြတ်ပြည်သူနဲ့အဆက်အသွယ်ပြတ်လမ်းပန်းဆက်သွယ်ရေးပြတ်တောက်အောင်လှုပ်ဆောင်ခဲ့ပါတယ်အဲ့ဒီအတွက်ရွာတွေအနသဘုံတက်တွေကတ်မရအောင်ရွာတွေကလူတွေရွာအပြင်ထွက်မရအောင်ရွာမြစ်ချောင်းတွေမှာရှိတဲ့လှေတံမှန်တွေကိုတတ်မတော်ရေရင်နဲ့ဆွဲယူသိမ်းဆွဲသွားတာရွာအပြင်ကစဘာကြီးတွေကိုမီးရှို့တာတွေကိုမြမတတ်မတော်ကလှုပ်ဆောင်ခဲ့ပါတယ်အဲ့ဒီအကြောင်းကိုစစ်အာဏာရှင်ပါတီဖြစ်တဲ့မြမဆိုရှယ်လစ်လမ်းစဉ်မဆလာပါတီကနေနာမည်ပြောင်းထားတဲ့တိုင်းရင်းသားစီလုံးညီညွတ်ရေးတားဆညာပါတီရဲ့ဥက္ကဋ္ဌဟောင်းဗိုလ်ချုပ်ထွန်းကြီးရဲ့ကိုရီးအထုပ်ပတ်တီစာအုပ်ထဲမှာအတိအလင်းရေးသားထားပါတယ်အလားတူဘကိုးရုံးမှထဲမှာလဲ KNU ကရင်လက်နက်ကိုင်တပ်ဖွဲ့နဲ့ဗမာပြည်ကွန်မြူနစ်ပါတီဘဂဘဗဟုဌာနချုပ်အခြေဆိုင်လို့မရအောင်တောင်မော်ကရင်ရွာ14ရွာကိုအထမမြေပြန့်ကိုပြောင်းရွှေ့ခဲ့ပါတယ်မြန်မာစစ်အာဏာရှင်အဆက်ဆက်ဟာအဲ့ဒီလိုအကြမ်းဆုံးအယမ်းဆုံးလှုပ်ဆောင်ခဲ့တဲ့အတွက်အဓိကတောင်သူလယ်သမားတွေအထိနာခဲ့ကြရတဲ့မှတ်တမ်းတွေရှိပါတယ်ဒီလိုတာတကားတွေကြောင့်မြန်မာနိုင်ငံအနှံ့လူကြီးလူငယ်ကြားစိုးရိမ်စိတ်မြင့်တက်ရတဲ့ရလတ်အဖြစ်လက်လန်းမီခဲ့သူတွေလည်းပြည်ပတိန့်ဆောင်ကြတာတွေနဲ့ပါဆိုရင်တိုင်းပြည်အတွက်လုံသားစီစဉ်မှုနဲ့ဆုံးရှုံးမှုတွေထပ်တိုးလာပါတယ်ခင်ဗျာ
စစ်ဗူရန်ဥပဒေဟာကြန့်ရှိနေသေးတဲ့တောင်သူဦးကြီးတွေကိုပါရိုက်ခတ်နေတဲ့အကြောင်းမြေကြီးရောစာအစီအစဉ်မှာကိုခေမောင်စိုးမင်းကစူးစီးတင်ဆက်ပေးခဲ့တာပါအခုတော့အမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်ဝါကိုမတင်ဆက်ပေးခင်မှာမြန်မာနဲ့ယူကရိန်းနိုင်ငံအခြေအနေနှိုင်းယှဉ်ချက်ကိုတင်ပြပေးကြပါမယ်မြန်မာအရေးဟာယူကရိန်းအရေးနဲ့ရှင်ရင်နိုင်ငံတကာအာရုံစိုက်ခံရမှုကဆက်လက်နေပါလျက်ရှိနေပါတယ်အဲ့လိုနိုင်ငံတကာရဲ့အာရုံစိုက်မှုနဲ့အပိတ်ထောက်ခံမှုဟာသတင်းမီဒီယာတွေရဲ့ကဏ္ဍအားနည်းမှုကြောင့်လားဒါမှမဟုတ်သက်ဆိုင်ရာအစိုးရရဲ့နိုင်ငံတကာဆက်ဆံရေးလိုအပ်ချက်ကြောင့်ဖြစ်နိုင်လားဆိုတဲ့အပေါ်မှာယူကရိန်းမြန်မာလွတ်မြောက်ရေးတိုက်ပွဲနှိုင်းယှဉ်ချက်အစီအစဉ်ကနေပြီးတော့ဟောင်းစာကတင်ဆက်ပေးထားပါတယ်ရှင်
You're stuck with us. You can never get them back. You can't go to the book store.
ယူကရိန်းနိုင်ငံရေးမှာဆိုရင်တမရဆလန်စကီကိုယ်တိုင်အခြားနိုင်ငံခေါင်းဆောင်တွေနဲ့တောက်သွေ့ပြီးတော့ထောက်ခံမှုတွေရအောင်လုပ်နေပါတယ်။အလားတူပဲ NUG အစိုးရနဲ့အာနာသိန်းစစ်တပ်ကလည်းအာဆီယံနိုင်ငံတွေအပါအဝင်နိုင်ငံတကာအပိတ်ထောက်ခံမှုရဖို့အပြိုင်အဆိုင်စ조사နေကြပါတယ်။ယူကရိန်းနဲ့မြန်မာအရေးဟာတူညီချက်တွေရှိနေသလိုကွဲပြားခြားနှက်ချက်တွေလည်းရှိနေပါတယ်။နိုင်ငံတကာရဲ့အာရုံစိုက်မှုနဲ့အားပေးထောက်ခံမှုတွေဟာသက်ဆိုင်ရာအဖွဲ့အစည်းတွေရဲ့ဆက်ဆံရေးအားနည်းချက်ကြောင့်လားဒါမှမဟုတ်နိုင်ငံရဲ့အကျိုးစီးပွားဆက်နွယ်နေမှုကြောင့်လားဆိုတာကိုအာနာသိန်းခါစားမှာစစ်တပ်ရဲ့ဖမ်းဆီးတာကိုခံခဲ့ရမှုတဲ့သတင်းစာဆရာကိုနေတန်မောင်ကိုဆက်သွယ်မေးမြန်းထားပါတယ
်။အယောသုံးဝန်ခံရင်တော့ကျွန်တော်တို့ဒီဘက်ကဒီတော်လိုင်းလှုပ်ရှားမှုအင်အားစုတွေဘက်ကပေါ့နော်ဒီပတ်သက်စတဲ့ကကျူးလွန်နေတဲ့ပြည်မှုတွေနဲ့ပတ်သက်ပြီးတရင်တင်ဆက်တဲ့အခါမှာပြောတာဆိုတာနိုင်ငံရေးစီးပွားရေးပြောတာဆိုတော့မှနိုင်ငံတကာကိုမရောက်နိုင်ဘူးလို့ပြောရင်တော့နည်းနည်းလေးကျွန်တော်တို့အသိတော်လက်မခံဘူးကြောက်ပါတယ်ကျွန်တော်မြန်မာနိုင်ငံမှာ Rail Ukraine Russia ထက်ဆိုပြီးတစ်နှစ်ကျော်လောက်ကျွန်တော်ယူဖြစ်တာပါကျွန်တော်နိုင်ငံကဟိုတချို့ကတော့ငါတို့ကကန်ဆူငါတို့နိုင်ငံမှာတစ်ခုခုအရေးကြီးတဲ့အခြေအနေတွေဖြစ်တိုင်းကမ္ဘာမှာကြီးမားတဲ့ပြဿနာကြီးတစ်ခုဖြစ်ရင်အဲ့ဘက်ကအာရုံနဲ့နေသွားတယ်ဆိုတော့ဒါတော့မှန်မယ်လို့ပြောပြရတယ်Ukraine နဲ့ပတ်သက်ပြီးတော့နိုင်ငံတကာရဲ့အကျိုးစီးပွားကြီးတယ်ကျွန်တော်နိုင်ငံနဲ့ပတ်သက်ရင်နိုင်ငံတကာရဲ့အကျိုးစီးပွားမရှိဘူးလို့ပြောလို့ရတယ် moral အကျိုးစီးပွားတော့မရှိဘူး democracy ရောအားပေးတယ်လူခွင့်ရင်းတယ်ပေါ့နော်အဲ့ဒီဟာကြောင့်ဖြစ်တာပါဒါဒုတိယတစ်ချက်ကတော့ကျွန်တော်တို့ဘက်မှာ PR အားနည်းချက်ရှိတယ်အဲ့ဒါအမှန်ပဲ PR မှာကျွန်တော်တို့သတင်းသမားတွေဘက်ကလည်း PR အားနည်းတယ်လို့ဒီဒီလက်နက်ကင်တိုက်နေတဲ့အင်အားစုတွေရောနောက်အတိုက်ခံအစိုးရဘက်ကကောPR အားနည်းတယ်အဲ့တော့ PR ကိုပြီးခဲ့တဲ့နှစ်ခွဲလောက်မှာသူတို့ PR strategy တွေပြင်လာပြီးနိုင်ငံတော်ထိုးပေါက်တယ်အဲသူတို့ဒီကျွန်တော်တို့ကြားလိုက်မယ်တော်ပါတယ်ပြီးခဲ့တဲ့တလနှစ်ပတ်လောက်ကကျွန်တော်တို့ဒီ channel 4 ਆ လာမသိဘူးတောက်လျှောက်ကျွန်တော်တို့ current year တိုင်းပေါ်ပြီးတောက်လျှောက်အကုန်လုံးသူတို့ဆိုလိုချင်တာကဒီလို impact မျိုးက every day နေတိုင်းဖြစ်စီရမလို့အဲ့မဲ့ကမ္ဘာကိုရောက်တယ်ကမ္ဘာကတိလာဆိုတိတယ်စိတ်ဝင်စားလားကအကူညီမလားဆိုင်တော့အကူညီခြင်းတယ်ဒါပေမဲ့ Ukraine ကိုကိုယ်တိုင်ကူညီတယ်မြန်မာကိုအဲ့တော့နောက်ဆုံးဘေးနေရာမှာနိုင်ငံတကာကကျွန်တော်တို့ဒီ PR အားနည်းလို့ကျွန်တော်နိုင်ငံမကူတာမဟုတ်အကျိုးစီးပွားကြောင့်။ဘာကြောင့်လဲဆိုတော့ဒီစစ်ပွဲပေါ်သုံးသက်ချက်နိုင်ငံတကာကအမြင်မတူဘူး။အဲ့ဒါကြောင့်ပဲကျွန်တော်ထင်ပါတယ်။ ူညီချက်တွေကတော့ဖွင့်လို့ပဲအကုန်တူပါတယ်မတရားအဖြစ်ဟိုလူတို့ကိုအယက်သားတွေကိုနိုင်ငံတနိုင်ငံလူမျိုးတွေပြည်သူတွေအများကြီးနေတဲ့ပါမမကနေတဲ့နိုင်ငံတကူကျူးကျော်တာ ਨੇ ကိုယ်နိုင်ငံတွေမှာရှိတဲ့ကိုယ်ပြည်ကျူးကျော်ပြီးဆင်နွှဲတာ ਨੇ စစ်ပွဲချင်းကတော့တူတူပဲဖြစ်ခဲ့တဲ့တတ်တာဖြတ်တာရက်စက်မှုဟိုယူရောဘယ်လိုခေါ်မလဲသိရအောင်ဆိုမှုအဲ့ဒါအားလုံးကတူတူပါပဲပူတင်ကို ICC တင်ဖို့ကြိုးစားတယ်မဲအောင်လာအောင်ဘာလို့ ICC တင်ဖို့မကြိုးစားလဲကျွန်တော်ဆောင်းကပြောခဲ့တဲ့ interest ဆိုတာကျွန်တော်ဆိုလိုချင်တာကျွန်တော်နဲ့တိုင်းပြည်နဲ့ Ukraine မှာဖြစ်နေစပွဲကဖြစ်ခဲ့တဲ့ခံစားမှုတွေဒုက္ခတွေအားလုံးတခုပဲနိုင်ငံတကာကျွန်တော်တို့ဘာကြောင့်မကူညီရလဲဆိုတော့အချုပ်အခြားအာဏာပိုင်တဲ့နိုင်ငံတခုကိုသူများနိုင်ငံကျူးကျော်တာကိုကျူးကျော်တယ်လို့ပြောပြီးနိုင်ငံအတွင်းမှာဖြစ်နေတဲ့ဟာကိုတော့ပြည်လင်းစစ်လို့ပြောကျွန်တော်တို့ကလည်းကိုယ့်ကိုပြန်မိတာကျွန်တော်တိုင်းပြည်မှာဖြစ်နေတဲ့တော်လိုင်းကြီးကပြည်လင်းစစ်တာကျွန်တော်တို့ကပြည်လင်းစစ်မဟုတ်ဘူးဒါပေမဲ့နိုင်ငံတကာ definition ကသူကပြည်ရင်းစစ်ဒါဒီအချုပ်ချာအာဏာပိုင်တဲ့ကိစ္စဝင်မစွန့်နဲ့ဆိုတဲ့နေရာမှာရက်သွားတဲ့အတွက်ကျွန်တော်တို့ညွန်နေတာမဖြစ်ဘူး။အဲ့တော့ကျွန်တော်တို့ကကိုအားကိုကိုပြီးကိုပွဲကိုပြီးအောင်လုပ်ပါမှာပေါ့လေ
။ဒါကတော့ယူကရိန်းရေးနဲ့မြန်မာရေးကိုသတင်းစာဆရာကိုနေတံမောင်ကတုံ့တက်ထားတာပဲဖြစ်ပါတယ်။နောက်တစ်ပတ်မှာလည်းဘသူတွေကဒီစီစဉ်မှာပါဝင်ဆွေးနွေးကြမလဲဆိုတာကိုစောင့်မျှော်ကြည့်ရှုပေးကြပါခင်ဗျာ။ကျွန်တော်ဟောင်းစာပါအမေရိကန်ပြည်တော်စုကနေတင်ဆက်ပေးခဲ့တာပါ။
ယူကရိန်းစစ်ပွဲလောက်အာရုံစိုက်မှုမရတဲ့မြန်မာအရေးကြောင်းယူကရိန်းမြန်မာနိုင်ငံချက်အစီအစဉ်မှာဟောင်းစာကတင်ဆက်ပေးခဲ့တာပါအခုတော့အမေရိကန်နိုင်ငံရေးကြောင်းသတင်းဆောင်မှအစီအစဉ်ကိုအလှည့်ပေးကြရအောင်ပါ Israel Hamas စစ်ပွဲမရက်ဆန်းနိုင်သေး၍လူသက်ပေါင်းများစွာတေကြေးပျက်စီးနေအောင်မှဖြစ်ကြောင်းနိုင်ငံရေးသုံးသပ်သူတွေကတတိပေးပြောကြားပါတယ်အပြစ်ခတ်ရက်ဆဲဖို့သဘောတူညီမှုအခုချိန်တည်းမရသေးပေမဲ့အမေရိကန်ပြည်ထောင်စုအနေနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်အသေးစိတ်ကိုမကြခင်ရပ်ပိုင်းတွေအတွင်းထုတ်ပြန်မှုရှိနေတာပါ Veronica Badares Iglesias ပြောပြထားတဲ့သတင်းကိုတော့ကိုအောင်ကပြောပြပေးပါရှင်
Israel West Bank နဲ့ Jordan နေကြားကိုဆက်သွယ်ထားတဲ့ LNB တရားမှာတနင်္ဂနွေနေ့က Israel လူမျိုးရေးတပ်ဖွဲ့ဝင်တွေကိုတနက်သမားကပြစ်ခတ်ခဲ့ရမှာ Israel အရသာ3ဦးနဲ့တနက်သမားလည်းတည်ဆုံခဲ့ပါတယ် Israel Hamas စစ်ပွဲနဲ့ဆက်နွယ်တယ်လို့ယူဆထားတဲ့ဒီပြစ်ခတ်တိုက်ခိုက်မှုနဲ့ပတ်သက်လို့ဝန်ကြီးချုပ် Benjamin Netanyahu ကပြစ်တင်ရှုတ်ချပါတယ
်ဇေယုံကရှေ
စိတ်မကောင်းဖြစ်စရာနေ့တနေ့ပါအင်မတန်ဆက်ဆုပ်ဖွဲ့အကြမ်းဖက်လူသက်သမားဟာကျွန်တော်တို့နိုင်ငံသား3ဦးကို LNB တံတားမှသွေးအေးအေးနဲ့တတ်သွားတာပါ။တေဆုံးသွားသူတွေရဲ့မိသားစုတွေစီအစိုးရကိုစားဝန်ထဲကြောင်းတဝင်လာရီပေးပို့ခဲ့ပါတယ်
။ဂါဇာမှာတော့ Israel တပ်တွေဟာ Hamas တွေကိုလိုက်လံချေမှုနေစေပါဒီလိုတိုက်ခိုက်မှုအတွင်းပါလက်စတိုင်း4000ကျော်တေဆုံးခဲ့ကြောင်းပါလက်စတိုင်းဘက်ကလည်းပြောဆိုထားပါတယ်။နှစ်ဖက်လုံးအနေနဲ့လူအသက်တွေထပ်ပြီးတော့မဆုံးရှုံးရလေအောင်အပြစ်ခတ်ရစေးအကောင့်တွေဖော်ဖို့နီးလန်းသာရှိကြောင်းနိုင်ငံရေးသုံးသပ်သူတွေကထောက်ပြပါတယ်။
People will still be getting killed.
လူတွေထပ်ပြီးအသက်ခံရအောင်မှဖြစ်တယ်လို့တရားခံတွေလည်းလွတ်မှာမဟုတ်ပါဘူး။ Hamas ကိုလည်း Israel ကနိုင်စရာလမ်းမမြင်ပါဘူး။ကျေအေးနိုင်မယ့်နီလန်းတစ်ခုခုကိုရွေးချယ်တာကအကောင်းဆုံးဖြစ်ပါလိမ့်မယ
်။2023ခုနှစ်အောက်တိုဘာ9ရက်နေ့က Hamas တွေ Israel ကိုဝင်ရောက်စီးနင်းရာမှာလူပေါင်း1200လောက်ကိုတပ်ဖြတ်ခဲ့တယ်လို့ယာနဲ့ချီတဲ့တရားခံတွေလည်းဖမ်းဆီးခေါ်ဆောင်သွားပါတယ်။အခုအခါမှာတော့ပထမဆုံးအချိန်အနေနဲ့အဲ့ဒီတရားခံတွေရဲ့ဆွေမျိုးသားချင်းတွေကပါစစ်ပွဲရစဲရေးနဲ့ပတ်သက်တဲ့ Israel အစိုးရစံကြီးစနားပြပွဲတွေမှာပါဝင်လာပါတယ်။
Israel မှာအပြောင်းလဲတွေဖြစ်ဖို့အခုလိုဆန္ဒလာပြတာပါ။သဘောတူညီချက်တရရဖို့နဲ့စစ်ပွဲတွေရပ်ဖို့ပါ
။ Israel Hamas အပြစ်ခတ်ရစဲအကောင့်တဲ့ပေါ်လာအောင်ဒေတာရင်းနိုင်ငံအချို့နဲ့အတူ American ပြည်ထောင်စုကလည်းကြိုးပမ်းနေတာပါ။
I don't think we have
ဘယ်ဘက်အပေါ်ကူမှ American ဩဇာအာဏာမရှိပါဘူး။သူတို့အတွက်အကောင်းဆုံးနီလန်းကိုသာသူတို့ရွေးချယ်ကြမှာပါ။
American ဘုတ်ထောက်လိုင်းရေး agency အကြီးအကဲ William Burns ကလည်းအပြစ်ခတ်ရစဲအစုပြုချက်ဒီစိတ်ကိုလာမယ့်ရက်တွေအတွင်းထုတ်ပြန်သွားဖို့ရှိကြောင်းစနေနေ့ကပြောဆိုခဲ့ပါတယ်ခင်ဗျာ
Israel Hamas ပြည်ပခန့်ငြိမ်းချမ်းရေးအလားအလာကြောင်းအမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်မှအစီအစဉ်မှာကိုအောင်ကတင်ဆက်ပေးခဲ့တာပါ။မကြာခင်မှာတော့ကဘာတလွာခီးသွားအစီအစဉ်ကိုနားဆင်ရမှာပါရှင်
။ American ပြည်အောင်စုမှလာမယ့် November လကျင်းပမယ့်ရွေးကောက်ပွဲကြို Democratic နဲ့ Republican သမ္မတလောင်းနှစ်ဦးစကားဆက်ထိုးပွဲကို September လ10ရက်အင်္ဂါနေ့ညပိုင်းမှာကျင်းပမှာဖြစ်ပြီးတော့ ABC ရုပ်သံကနေတိုက်ရိုက်ထုတ်လွှင့်ပေးသွားမှာပါ။ ဒီစကားစတိုဘယ်ကို VOA မြန်မာဝိုင်းအစီအစဉ်ကနေပြီးတော့လေရွေးကောက်ပွဲအထူးအစီအစဉ်ဖြစ်နေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးပါမယ်မြန်မာစံတော်ချိန်စက်တင်ဘာလ17ရက်ဗုဒ္ဓဦးမနက်9နာရီအမေရိကန်အရှေ့ပိုင်းဒေသစံချိန်အင်္ဂါနေ့ည8နာရီခွဲအချိန်ကစပြီးတော့3နာရီကြာထုတ်လွှင့်မယ်ဒီအထူးအစီအစဉ်မှာတော့ဒီမိုကရက်တစ်သမ္မတလောင်းကာမလာဟဲရစ်နဲ့ရီပဘလစ်ကန်သမ္မတလောင်းဒေါ်နယ်ထရမ့်တို့ရဲ့စကားစစ်တိုဘယ်တိုက်ရိုက်ထုတ်လွှင့်ချက်နဲ့အတူအထူးသုံးသက်ချက်အစီအစဉ်ရွေးကောက်ပွဲသတင်းဆောင်မတွေကိုပါထုတ်လွှင့်သွားမှာဖြစ်ပါတယ်။ VOA မြန်မာဝိုင်းရဲ့လူမှုမိတ်ဆွေရုပ်သံလိုင်းနဲ့ VOA website ကနေပြီးတိုက်ရိုက်ကြည့်ရှုနိုင်တယ်လို့ VOA မြန်မာဝိုင်း Facebook နဲ့ YouTube လူမှုကွန်ရက်စာမျက်နှာတွေမှာလည်းတိုက်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။စောင့်မျှော်ကြည့်ရှုကြဖို့ဖိတ်ခေါ်ပါတယ်ရှင်။
ဒီရေမြန်မာဘာသာအတန်းလွှင့်အစီအစဉ်တွေကိုရုပ်သံထဲမှာတွဲဖက်ပြီးတော့ည10နာရီတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုတော့ကမ္ဘာဒေါ်လာခီးသွားအစီအစဉ်အလှည့်ပါ။ကမ္ဘာမှာလူသိအများဆုံးဘီယာအမှတ်တံဆိပ်တစ်ခုဖြစ်တဲ့ Carlsberg ဘီယာလုပ်ငန်းကြီးက1849ခုနှစ်ခန့်ကဒီကနေ့အထိဘီယာဘယ်လိုချက်လုတ်တယ်လဲဆိုတာလေ့လာနိုင်ဖို့ Damas နိုင်ငံမှာ Home of Carlsberg ဆိုပြီးတော့ပြတိုက်ဖွင့်လှစ်ထားပါတယ်။ Carlsberg ဘီယာလက်လက်ဆက်ဆက်တောင်းနိုင်မဲ့ပြတိုက်စီကိုမဆုမြတ်မုံကကဘာတလွားခီးသွားစီစဉ်ကနေခေါ်သွားမှာဖြစ်ပါတယ်ရှင်။
ဒန်မတ်နိုင်ငံကိုပန်ဟေဂန်မြို့တော်ကိုသွားလည်တဲ့တွင်အနေနဲ့ကဘာကျော်ကောစပါခ်ဘီယာလုပ်ငန်းကြီးရဲ့နှစ်ပေါင်း195နှစ်ကျော်သမိုင်းကိုလေ့လာနိုင်ကြပြီဖြစ်ပါတယ်။ကောစပါခ်ဘီယာရဲ့လို့ဖြစ်လာဖို့ဒန်မတ်လူမျိုး JC Jacobsen ပထမဆုံးဘီယာအစမ်းချက်ခဲ့တဲ့နေရာကနေကောစပါခ်အမှတ်တံဆိပ်နဲ့ဘီယာလုပ်ငန်းဖြစ်လာတဲ့အကြောင်းဘီယာတွေကိုသိပ္ပံနည်းကျစမ်းသပ်ဖော်ဆက်ထုတ်လုပ်တဲ့အကြောင်းတွေကိုပုံမှန်ပြတိုင်မျိုးတွေလိုမဟုတ်ဘဲခေတ်သစ်နည်းပညာတွေသုံးပြီးတော့လာကြည့်တွေနဲ့အပြန်အလှန်တုံ့ပြန်နိုင်အောင်လို့လုပ်ထားပါတယ်။1849ခုနှစ်တုန်းက JC Jacobsen ကအဲ့ဒီခေတ်အချိန်မှာရှေ့ပြေးနည်းပညာတွေနဲ့ဘီယာချက်ဆက်ယုံတိဆောက်ပြီးတော့ဘီယာတွေကိုချက်ထုတ်လုပ်ခဲ့တာဖြစ်ပါတယ်။သူနဲ့သားဖြစ်သူ Carl Jacobsen တို့ကြားမှာဘီယာချက်နည်းချက်ပုံအတော်ကွာခြားခဲ့ပုံအဲ့ဒီကွဲပြားမှုကပဲကဘာကျော်တဲ့ Carlsberg ဘီယာအရသာရဲ့လို့ဖြစ်လာခဲ့တဲ့သမိုင်းကြောင်းတွေကိုဒီပြရိုက်မှာရှင်းပြထားပါတယ်။
Where we stand today is actually where it all started.
ဒီနေရာက Carlsberg Beer ဆိုပြီးတော့အစပြုခဲ့တဲ့နေရာဖြစ်ပါတယ်။1849ခုနှစ်တုန်းကဒီ JC Jacobsen ပထမဆုံးဘီယာချက်တဲ့နေရာလည်းဖြစ်တယ်လို့ကျမတို့ Carlsberg တို့တည်ကြတဲ့ဘီယာချက်လုပ်ငန်းကိုလည်းဒီမှာပဲစပြီးတော့တည်ထောင်ခဲ့တာပါရှင
်။ We must constantly seek to innovate and improve. Very good.
1849ခုနှစ်တုန်းကကိုပင်ဟေဂန်မြို့လယ်မှာရတဲ့ရေအသွေးကတိတ်မကောင်းတာကြောင့်မြို့ပြင်ဘက်ရေတန်းတန်းရနိုင်တဲ့နေရာကို JC Jacobsen လိုက်ရှာခဲ့ပါတယ်။ဒါအပြင် BRCG တွေရာနဲ့ချီကိုတိုးလောင်ထားနိုင်ဖို့မြေအောက်ခန်းနေရာကျဲလဲလိုတာကြောင့်ဒီနေရာကိုသူရွေးချယ်ခဲ့တာဖြစ်ပါတယ်။ကိုပင်ဟေဂန်မြို့အနောက်ဘက်ခြမ်းမှာရှိတဲ့ခြေဝန်းလှတဲ့မြေနေရာကြီးကိုဝယ်ပြီးတော့ဘီယာချက်ဆက်ယုံသူတို့မိသားစုနေထိုင်ဖို့အိမ်ကြီးနဲ့ပန်းဥယျာဉ်ကြီးကိုစောက်လုပ်ခဲ့ပါတယ်။ကောစပါဘီယာကိုအကောင်းဆုံးအရသာရအောင်ထုတ်လုပ်တဲ့နေရာမှာသိပ္ပံနည်းကျလေ့လာဆန်းသပ်မှုကလည်းအရေးကြီးတာမို့ဒီမြေနေရာပေါ်မှာပဲသိပ္ပံအကယ်ဒမီကြီးကိုဖွင့်လှစ်ခဲ့ပါတယ်။ကောစပါသိပ္ပံအကယ်ဒမီကသုတေသနဓာတ်ခွဲခန်းမှာအလုပ်လုပ်ခဲ့တဲ့ပါမောက်ခမော်ဒန်မန်ဒယ်ဆိုရင်သူရှာဖွေတွေ့ခဲ့တဲ့ click chemistry အတွက်2023ခုနှစ်တုန်းက Nobel ဆုကိုရောင်းရရှိခဲ့တာပါ။အဲ့လိုမျိုးကောစပါဘီယာလုပ်ငန်းကြီးရဲ့သမိုင်းကိုဒီပြရိုက်ကိုလာကြသူတွေလေ့လာနိုင်ကြမှာဖြစ်တယ်လို့ပြရိုက်တာဝန်ရှိသူတွေကပြောပါတယ်
။ When you enter the exhibition, you will of course get an introduction to the history. So
ပြရိုက်ထဲရောက်တာနဲ့ကောစပါသမိုင်းကြောင်းကိုသိရမှာဖြစ်ပါတယ်။ဘီယာချက်နီးမတူကြတဲ့သားဖားနှစ်ယောက်အကြောင်းနှစ်တွေအကြာကြီးစကားမပြောကြတဲ့အထိမတည့်ကြတဲ့သားဖားနှစ်ယောက်ရဲ့ဘီယာချက်နီးတွေအကြောင်းလည်းသိရမှာဖြစ်ပါတယ်။ဒါရင်မကပါဘူး။ကောစပါဘီယာတွေချက်ဖို့အတွက်ဘလောက်တောင်သိပ္ပံနီးကျလီလာစံသက်ဖော်ဆက်ထားတယ်လေဆိုတာကိုလီလာနိုင်မှလည်းဖြစ်ပါတယ်သိပ္ပံနီးကျလီလာစံသက်ဖော်ဆက်တာဟာကောစပါဂ်လုံမန်းကြီးရဲ့အဓိကအသက်လည်းဖြစ်ပါတယ်နောက်ပြီးတော့ပြရိုက်ကိုလာတဲ့သူတွေအနေနဲ့အပြန်အလှန်တုံ့ပြန်နိုင်တဲ့ဂိမ်းတွေလည်းရှိပါတယ်ကိုစိတ်ကြိုက်ဘီယာချက်နိုင်တာမျိုးဘီယာနဲ့ရေချိုးတာမျိုးလို့ဂိမ်းတွေလည်းလုပ်ထားပါတယ
်ကောစပါဂ်ဘီယာပြရိုက်ထဲရောက်တာနဲ့ကိုရိုင်းရေကော့ဆန်မိသားစုဘီယာလုပ်ငန်းထဲရောက်သွားတယ်လို့မျိုးအတန်တွေအနံ့တွေအမြင်တွေခန်းစားရအောင်လို့ခင်မီနည်းပညာတွေနဲ့ဖန်တီးပြသထားပါတယ
် We felt that the beer needed a more prevalent space
ဘီယာပြတိုက်ဖြစ်တာကိုနေရာကျကျဝန်းရှိဖို့လိုတယ်လို့ထင်ပါတယ်။လာကြည့်ရတဲ့သူတွေအနေနဲ့လည်းပြထားတာတွေကိုကြည်ုံတသက်မဟုတ်ပဲကိုပိုင်ပါဝင်မှုရှိတာမျိုးပိုပြီးအပြန်အလှန်တုံ့ပြန်မှုရှိတဲ့အတွေ့အကြုံမျိုးရသွားစေဖို့ပြတိုက်အစ်စ်ကိုလှုပ်ထားတာဖြစ်ပါတယ်
။ Golf Park ဘီယာပြတိုက်မှာထူးထူးခြားခြားတွေ့ရနိုင်တာနောက်တစ်ခုကတော့ကဘာတဝမ်းထုတ်လုပ်ထားတဲ့ဘီယာမျိုးစုံဖြစ်ပါတယ်။19ရာစုမှာထုတ်လုပ်ခဲ့တဲ့ဘီယာတွေကစားလို့ဒီကနေ့အထိထုတ်လုပ်နေတဲ့မဖောက်ရသေးတဲ့ဘီယာပလင်းမျိုးစုံကိုပြတိုက်ရဲ့မြေအောက်ခန်းထဲမှာအစီအစီပြသထားပါတယ
် We have more than 22,000 different bottles
ကဘာတဝမ်းဘီယာပလင်းပေါင်း 12,000 ကျော်ရှိပါတယ်ရသမျှပလင်းတွေအားလုံးစုဆောင်ထားမယ်ဆိုပြီးကျမတို့ဆုံးဖြတ်ထားတာမို့ Carlsberg အမှတ်တံဆိပ်မဟုတ်တဲ့တခြားတံဆိပ်တွေလည်းတွေ့ရမှာဖြစ်ပါတယ်ရှင
် Carlsberg ဘီယာပြတိုက်မှာ1849ခုနှစ်တုန်းကစတင်တည်ထောင်ခဲ့ချိန်မှာချက်လုပ်ခဲ့တဲ့ဆက်ရနေရာကြီးတွေ BRC တူလောင်ထားတဲ့အခန်းတွေကိုတွားကြည့်လို့ရတယ်လို့ရှားပါအပင်မျိုးစိတ်ပေါင်း50ကျော်ရှိတဲ့ Jacobson မိသားစုပန်းဥယျာဉ်ကြီးနဲ့မြင်းတွေထားတဲ့မြင်းဆောင်စီကိုပါတွားကြည့်လို့ရနိုင်ပါတယ်။ Denmark အစားအစာတွေဝယ်စားနိုင်မဲ့စားတောက်ဆိုင်တွေရှိတယ်လို့ကမ္ဘာမှာအကောင်းဆုံးလို့ဆိုတဲ့ Carlsberg ဘီယာတောက်နိုင်မဲ့အရက်ဘားကိုလည်းပြတိုက်နဲ့တွဲပြီးဖွင့်လှစ်ထားပါတယ
်။ This place is the brand new Carlsberg bar.So this is
where Dinia Ro Carlsberg အရက်ပါနေရာတည်ဖြစ်ပါတယ် Carlsberg ကထုတ်တဲ့ဘီယာရနိုင်နေနေရာဖြစ်တယ်လို့လက်လက်ဆက်ဆက်ခွက်ထဲကိုငှဲ့ထားတဲ့ကဘာပေါ်မှာအကောင်းဆုံးလို့တောင်ပြောနိုင်တဲ့ဘီယာတောက်နိုင်မယ့်နေရာဖြစ်ပါတယ
်ကဘာမှာ Carlsberg ဘီယာကိုမသိသူရှားတာကြောင့် Carlsberg ဘီယာလုပ်ငန်းဟာ Denmark နိုင်ငံအတွက်အကုန်ယူစရာလုပ်ငန်းတစ်ခုလို့ပြောလို့ရပါတယ်ရောင်စုံအတုံးလေးတွေနဲ့ပုံစံမျိုးစုံဖော်ကစားတဲ့လက်ကိုကဘာတဝမ်းပြေးဆွဲနေတဲ့ Mask ကုန်တင်သမော့လုပ်ငန်းပြန်ပြင်းပြဲစွမ်းအင်ထုတ်လုပ်တဲ့ Fastest Company စတဲ့ Denmark နိုင်ငံရဲ့ကမ္ဘာကျော်လုပ်ငန်းတွေမစခင်နှစ်ပေါင်းများစွာတည်းကနိုင်ငံတကာကို Denmark ထွက် BRI တင်ပို့နေတဲ့လုပ်ငန်းမှု Denmark လူမျိုးတွေကိုယ်တိုင်ဂုဏ်ယူနေကြတာပ
ါ It was the first real Danish export success story in that manner it was
နိုင်ငံတကာမှာ Denmark ကထွက်ကုန်ဆိုပြီးတော့လူတိုင်းသိတဲ့ပထမဆုံးအောင်မြင်မှုဖြစ်ပါတယ် Lego တို့ Vesta တို့ Mask တို့ဖြစ်မလာခင်မှာကလေးကပြပမှာလူတီများတဲ့ဒိမ့်မတ်အမှတ်တံဆိပ်ဖြစ်ပါတယ
် Home of Carlsberg Carlsberg ဘီယာပြတိုက်ကို2023ဒီဇင်ဘာတရနေ့မှာစတင်ဖွင့်လှစ်ခဲ့တာဖြစ်ပါတယ်2024ခုနှစ်အတွင်းမှာဧည့်သည်တိတ်နဲ့ခြိလာကြလိမ့်မယ်လို့ခန့်မှန်းထားတဲ့အကြောင်း Carlsberg လုပ်ငန်းဆက်ဆံရေးဌာနအကြီးအကဲကပြောပါတယ်
Well in the first full year of opening we're expecting in excess
အခုပထမဆုံးနှစ်မှာလာကြည့်တဲ့သူ2,000ကျော်လောက်ရှိမယ်လို့ခန့်မှန်းထားပါတယ်ကိုပင်ဟေဂန်မြို့အတွက်လည်းလာလေတဲ့ကဘာလဲခီးတဲ့တော်တော်များလာမယ့်အရေးအတွက်ဖြစ်ပါတယ်
။နှစ်ပေါင်း190ကျော်1849ခုနှစ်ထဲကဒန်မတ်နိုင်ငံကဘီယာရဲ့လို့သိလာကြတဲ့ Carlsberg ဘီယာဘယ်လိုစဖြစ်လာခဲ့တယ်လဲဆိုတဲ့သမိုင်းကိုကိုပင်ဟေဂန်မြို့တော်က Home of Carlsberg မှာပြသထားပါတယ်။ဒန်မတ်နိုင်ငံရဲ့သမိုင်းဝင်လုပ်ငန်းတစ်ခုဖြစ်တဲ့ Carlsberg ဘီယာလုပ်ငန်းကြီးနဲ့ဒီလုပ်ငန်းကြီးကဒန်မတ်နိုင်ငံရဲ့သိပ္ပံနဲ့ဤပညာလေးလာမှုတွေဒန်မတ်ရင်ကျေးမှုနဲ့စီးပွားရေးအပေါ်ဘလို့အပြောင်းလဲတွေဖြစ်စေခဲ့တယ်လဲဆိုတာတွေကို Home of Carlsberg Beer ပြတိုက်ကနေသိရှိနိုင်မှာဖြစ်ပါရဲ့ရှင်။ဒီမှာစုမြတ်မော်မှာ
Carlsberg Beer ပြတိုက်အကြောင်းကမ္ဘာတလာခီးသွားအစီအစဉ်မှာမဆုမြတ်မော်ကတင်ဆက်ပေးခဲ့တာပါ။အင်္ဂါညရဲ့အပတ်စဉ်စီးစဉ်တွေကတော့ဒီလောက်ပါပဲရှင်။ဒီညအတွက်အစီအစဉ်တွေမကြခင်ပြီးဆုံးတော့မှာမို့အခုဆက်ပြီးတော့နောက်ဆုံးရသတင်းအကြီးအကျယ်ကိုတော့မတ်ခင်လေးကဆက်ပြောပြပေးပါမယ်ရှင်။
ဂါဇာကမ်းမြောင်ဒေသတောင်ပိုင်းမှာရှိတဲ့လူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေပေးနေတဲ့နေရာတစ်ခုကိုအစ္စရေးကမစ်ဆိုင်းတုံးနဲ့တိုက်ခိုက်ခဲ့တဲ့အတွက်အနည်းဆုံးလူပေါင်း40လောက်သေဆုံးပြီး60ကျော်ဒဏ်ရာရခဲ့ကြောင်းအရေးပေါ်ဝန်ထမ်းတွေကပြောပါရယ်ဟာမတ်စ်အဖွဲ့တွေခိုးလုံနေတဲ့အတွက်တိုက်ခိုက်တာလို့အစ္စရေးဘက်ကအပြစ်ဖို့ခဲ့ပေမဲ့ဟာမတ်စ်အဖွဲ့ရဲ့ထုတ်ပြန်ချက်မှာတော့တိုက်ခိုက်ရေးသမားတွေအဲ့ဒီနေရာမှာရှိမနေဘူးလို့ညင်းဆိုထားပါရယ်မြန်မာနိုင်ငံတွင်လက်နက်ကင်ပြိပခတွေကြားအိုးအိမ်စွန့်ခွာထွက်ပြေးနေရသူတွေအတွက်အခြေခံကျန်းမာရေးစောင့်ရှောက်မှုနဲ့စားနပ်ရိက္ခာအပါအဝင်လူသားချင်းစာနာမှုအကူအညီတွေအရေးပေါ်လိုအပ်နေတဲ့အကြောင်း ICRC နိုင်ငံတကာကြက်ချင်းနေအသင်းရဲ့ဥက္ကဋ္ဌကပြောပါရယ် ICRC အကြီးအကဲဟာစက်တင်ဘာ5ရက်နေ့ကနေ9ရက်နေ့ထိသွားခဲ့တဲ့မြန်မာနိုင်ငံခီးစဉ်အတွင်းလက်နက်ကင်တိုက်ပွဲတွေကြားထောင်ပေါင်းချီတဲ့လူတွေစိုးရင်ထိတ်လန့်နေရသလိုတန်ရှင်းတဲ့ရေနဲ့မိန်လာစနစ်မရှိတဲ့နေရာတွေမှာစေဝါနဲ့အစားအစာကလည်းမရှိအဝတ်တရေကိုတစ်ခုနဲ့ရရပစ္စည်းဆွဲပြီးထွက်ပြေးပုန်းရှောင်နေရတဲ့အကြောင်းလဲဒီနေ့ရက်စွဲနဲ့သတင်းထုတ်ပြန်ထားပါတယ်။ထိုင်းနိုင်ငံဆူရတ်ဌာနီခရိုင်ဘန်ကွန်းမြို့နယ်အတွင်းမှာဖွင့်ထားတဲ့မြန်မာရွှေပြောင်းကလေးငယ်တွေရဲ့မေတ္တာရိပ်တင်ကြားရေးစင်တာတွေကိုပိတ်လိုက်တာဟာကျောင်းသူကျောင်းသားတွေကိုထိုင်းစာသင်ကျောင်းတွေကိုပို့ပေးဖို့ အကြိမ်ကြိမ်တောင်းဆိုခဲ့တာကိုပြက်ကွက်ခဲ့တဲ့အတွက်ဖြစ်တဲ့ဆိုပြီးစရတ်ထာနီခရိုင်ပညာရေးဌာနကပြန်လည်ဖြေရှင်းထားပါတယ်ရှင
်။တရင်ချင်းစုပ်ကိုမက်ကင်လီကပြောပြပေးသွားတာပါ။အင်္ဂါကြရဲ့အစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။ဒီလေးညအတွက်အစီအစဉ်ထုတ်လုပ်ရမှုကတော့မတ်ဆူမိုဖြစ်ပါတယ်။စပိုင်ဆိုင်ရာအင်ဂျင်နီယာတွေကတော့ရှောင်းကန်ချန်နဲ့ဂျူဒရိုင်ဒန်တို့ပဲဖြစ်ပါတယ်။ဒေါ်တာရှင်တွေနဲ့ video မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့တချင်းတောင်းခြင်းနဲ့ဆိုရင်တော့ကျမတို့စီကို email လိပ်စာ permis@vnews.com ကိုရေးသားဆက်သွယ်နိုင်ပါတယ်။ video ကိုနားတော်တာဆင်ပေးခဲ့ကြတဲ့အတွက်လည်းကျေးဇူးအထူးပဲတင်ရှိပါတယ်။ဒေါ်တာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးရန်ရဲ့ခတ်သိမ်းကိန်းချင်းပြီးတော့လူရဆန္ဒပြေဝကြပါစေရှင်။ကျမလေးပါပါ။
This program has